Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2025ခုနှစ် February 1ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီမှာစံတော်ချိန်မနက် 6:00 နာရီနဲ့ 9:00 နာရီထုတ်လွှင့်နေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ဘက်ကိုတော့တိုင်းနူမီတာ25 30နဲ့ 40 တို့ကနေဖမ်းယူနားဆင်နိုင်သလိုတနအီလုံးစာအစီအစဉ်တစ်ခုလုံးကိုတော့ Jerusalem Long ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook YouTube ကနေလည်း Direct အခုထုတ်လွှင့်နေတာပါကျွန်တော်ညဝင်းအောင်ပါခင်ဗျဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါဗျာ
ကနေဒါမက္ကဆီကိုနဲ့တရုတ်ကုန်စည်တွေအပေါ်အမေရိကန်ကဒီကနေ့ကစပြီးအခွန်တိုးကောက်ပါတော့မယ်2024မှာမြန်မာနိုင်ငံအတွင်းတက်ဖြတ်မှုတွေမကြုံစဘူးများပြားခဲ့တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးကပြောပါတယ်မြောက်ရီမြို့နယ်အွန်လိုင်းငွေလိမ်ကိုင်းလက်ကတရုတ်နိုင်ငံသား၅ဦးထွက်ပြေးလွတ်မြောက်လာခဲ့ပါတယ်
ဒီလိုမျိုးထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်အပြီးမှာတော့မကွေးစကိုင်းကတိုက်ပွဲအခြေအနေတရုတ်နယ်စပ်ကုန်းသွယ်ရေးအခြေအနေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်လေကြောင်းဂျက်လင်နဲ့စစ်သုံးညဟတ်ရင်တို့ဗော်ဒဖူးညင်းနေညတိုက်မိပြီးပို့တမိုင်မြစ်ထဲပြတ်ကျခဲ့တဲ့နေရာကနေအလောင်း40ကျော်ပြန်ပြီးဆဲယူနိုင်ပြီလို့DC မီတာနဲ့အရေးပေါ်ဌာနကတောက်ကြနေမှာပြောပါရတယ်။ဒီဖြစ်စဉ်မှာလူပေါင်း69ယောက်သေဆုံးရတာဖြစ်ပြီးပို့ဆောင်ရေးဆိုင်ရာလုံခြုံရေးဘုတ်ဖွဲ့ကဦးဆောင်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတာပါ။ကျင်းပညာပိုင်းမှာ American Legion Jetlin ရဲ့ Black Box Call ပြန်တမ်းမှုအချက်လက်မှတ်တမ်းနဲ့လေမောင်းကန်းအတန်းဖမ်းဆက်ကိုရထားပြီလို့သတင်းထုတ်ပြန်သလိုအချက်လက်တွေကိုစစ်ဆေးနေပြီလို့လည်းပြောပါရတယ်။စစ်ရဟယင် Black Hawk ပေါ်ကအချက်လက်မှတ်တမ်းဆက်တွေတော့မရသေးဘူးလို့ကာကွယ်ဝင်ကြီး Pete Hackett ကတရင်ဌာနတောက်ကြနေမင်းမြန်ကမှာပြောပါတယ်ဒီရှေ့ဟရင်ဟာရပဲပြန်တမ်းမှုအတွက်လစ်ကျင်နေတာဖြစ်ပြီးသင်္ဏန်းဆရာပါလိုက်ပါလာတာပါဟီးတဲ့ရင်လင်းရီဂန်လေးစိတ်ထဲဆင်းနေချိန်မှာတိုက်မိတာဖြစ်ပြီးအခုဖြစ်ရအတွင်းရဟရင်ဘယ်အမြင့်ကပြန်နေလဲဆိုတာကိုပါစစ်ဆေးနေတယ်လို့ဝန်ကြီးကချက်တဲ့ဘရင်းနဲ့မှာပြောပါတယ်ရဟရင်ဘော်က black box ကိုပြန်ရရင်တော့လေးစိတ်ထိ ंछ ုံရင်မျှော်စင်းတဲ့ဆက်တွေပြောဆိုမှုတွေကိုသိရပြီးတော့ဆန်းစစ်နိုင်မယ်လို့လည်းပြောပါတယ်ဟီးတဲ့ရင်လင်းမှာဟီးတဲ့နဲ့လင်းအမှုထမ်း64ဦးလိုက်တာဖြစ်ပြီးတော့စစ်ရဟယံပေါ်မှာတော့3ဦးလိုက်ပါလာတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာကနေဒါနဲ့မက္ဆီကိုကတင်ပို့တဲ့ကုန်ပစ္စည်းတွေအတွက်အခွန်25ရာယံနှုန်းကောက်ခံတိုးကောက်ခံမှာဖြစ်တယ်လို့တရုတ်ကလာတဲ့ကုန်ပစ္စည်းတွေအတွက်တော့အခွန်30ရာယံနှုန်းကောက်ခံမှာဖြစ်ပြီးဒါစနေနေ့မှာစတင်တက်ရောက်မယ်လို့သမ္မတအင်ဒီယူကတောက်ကြနေမှာပြောပါတယ်။အမေရိကန်စားသောက်သူတွေအတွက်ကုန်စည်နှုန်းတွေထိုးတက်လာနိုင်တဲ့အခုလိုအခွန်ကောက်ခံမှုအတွက်ဖြစ်ရှောက်မှုတစုံတရာခြားထားပေးဖို့ရှိမရှိတော့ထုတ်မပြောပါဘူး။အမေရိကန်နိုင်ငံနဲ့တရားဝင်လာရောက်မှုတွေ၊မူရစေထုတ်လုပ်နိုင်တဲ့ဓာတ်ရုပ်ပစ္စည်းခိုးသွင်းမှုတွေရပ်ဆိုင်ဖို့နဲ့အရင်အလုပ်ရာမှာပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံတွေအပေါ်မှာအခွန်အခတိုးမြှင့်ကောက်ခံမယ်လို့သမ္မတထရမ့်ကချင်းချောက်ခဲ့တယ်လို့ဒီလိုအခွန်တိုးကောက်ပြီးပြည်တွင်းကုန်ထုတ်လုပ်မှုတိုးအောင်လုပ်မယ်လို့လည်းပြောကြားထားတာဖြစ်ပါတယ်။စနေနေ့မှာစတင်မဲ့ဒီအခွန်ကောက်ခံမှုဟာသမ္မတထရမ့်မဲဆွဲကလေးအတိုင်းလောက်တာဖြစ်ကြောင်းအင်ဂျီရောပြောခွင့်ရကပြောပါရယ်ကနေဒါနဲ့မက္ဆီကိုအရင်နဲ့တင်ပို့မှုတွေအတွက်ကင်းလွတ်ခွင့်ပေးဖို့စဉ်းစားမယ်လို့သမ္မတထရမ့်ကပြောခဲ့တာဖြစ်ပေမဲ့ဒီလိုကင်းလွတ်ခွင့်တစုံတရာပေးဖို့ရှိမရှိသမ္မတမပြောသေးဘူးလို့လည်းပြောပါရယ်စွန့်ရအချက်လက်စီမံခန့်ခွဲဌာန EIA မှတ်တမ်းအရအမေရိကန်ကကနေဒါစီကနေနေ့စဉ်ရင်းနှံစီ၅သန်းခွဲလောက်နဲ့မက္ဆီကိုကရင်းနှံစီ၅သန်းခွဲကျော်တင်သွင်းနေတာဖြစ်ပါတယ်။ဒါစားအဖြစ်အပျက်သဘောတူညီချက်အရအစ္စရေးနဲ့ဟာမတ်ကြားအကျဉ်းသားလဲလေအစီအစဉ်စရုပ်ထအတုပ်ဖြစ်နေဟာမတ်ရဲ့ဘက်ကဒဇာဂန်၃နဲ့အစ္စရေးဘက်ကပါလက်စတိုင်းအကျဉ်းသား90ကိုစနေနေ့မှာထတ်လွှတ်ပေးမယ်လို့ဟာမတ်ကရောအစ္စရေးကပါအတည်ပြုပါတယ်။ဒဇာဂန်တွေထဲမှာ2023အောက်တိုဘာ9ရက်ကအဖမ်းခံရတဲ့အသက်35နှစ်ရွယ်ယာဒင်ဘာဘက်စ်လည်းပါပါတယ်။သူနဲ့အတူဖမ်းခံရတဲ့သူဇနီးနဲ့အသက်2နှစ်နဲ့5နှစ်ရွယ်တာနုတို့အခြေအနေကိုတော့မသိရသေးပါဘူး။မြောက်ကိုရိုလိုင်းနားပြည်နယ်ကအမေရိကန်အစ္စရေးနိုင်ငံသားကစ်စီဂယ်တဲ့ပြန်လွတ်မဲ့တဲ့ပါပါတယ်။သူနဲ့အတူဖမ်းခံသူဇနီးစေကတော့2023နိုဝင်ဘာအပြည့်ရချင်းကပြန်လွတ်လာပါတယ်။နောက်တစ်ယောက်ကတော့ပြင်သစ်အစ္စရေးနိုင်ငံသားဖြစ်ပါတယ်။သူနဲ့အတူဖမ်းခံရတဲ့ဇနီးနဲ့ကလေး2ယောက်ကတော့2023မှာပြန်လွတ်လာတာပါ။ချက်စပရင်းနေကထိုင်းနဲ့အစ္စရေးဒဇာဂန်ရှိဦးကိုဟမတ်ရဲ့ပြန်လွှတ်ပေးတယ်လို့အစ္စရေးကလည်းတသက်တချွန်းပြစ်ဒဏ်ချထားသူ32ဦးပါဝင်ပါလက်စတိုင်းအကြမ်းသား130ပြန်လွှတ်ပေးတာပါဒ ီတိချင်းအပြစ်ရဲ့သဘောတူညီချက်ပြီးဂါဇာမြောက်ပိုင်းကိုပြန်လာတဲ့ပါလက်စတိုင်း၄သိန်း၂000ကျော်ရှိနေပြီဖြစ်ပါတယ်။ထို့လက်သမဂ္ဂဆန္ဒရိက္ခာစီစဉ် WFP ကနေဂါဇာဒေသနဲ့လူသားစာနာမှုအကူအညီတွေပေးနေပြီလို့တောက်ကြနေမှာပြောပါတယ်။
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာ2021 February 1ရက်စစ်တပ်အာဏာသိမ်းတဲ့နောက်ဖြစ်ပွားခဲ့တဲ့ပြည်ရင်းစစ်လေးနှစ်ပြည့်လာချိန်မှာအာဏာသိမ်းမှုကိုတွန်းလှန်တိုက်ခိုက်သူတွေဘက်ကအသာစီးရလာနေပြီဖြစ်ပြီးနိုင်ငံအနောက်ပိုင်းနဲ့အရှေ့မြောက်ပိုင်းတွေကစစ်တပ်တိုင်းကုကေဌာနချုပ်နှစ်ခုကိုပထမဆုံးသိမ်းပိုက်နိုင်ခဲ့ပါတယ်။ပြည်ရင်းမှာဒေါ်လာဘီလီယံနဲ့ချီရင်းနှီးမြှုပ်နှံတဲ့တရုတ်အကူအညီရနေတဲ့ဂျာကပဲအာဏာသိမ်းမှု9နှစ်ထဲဝင်လာချိန်မှာတွန်းလှန်တိုက်ခိုက်သူတွေကမျိုးစိမ့်တိုက်ပွဲတွေနဲ့သူ့ရဲ့အရေးပါတဲ့လက်နက်ဆက်ရုံတွေကိုဆက်ပြီးတိုင်ပိုက်လာနိုင်တယ်လို့စီးကျွမ်းကျင်သူတွေကပြောပါတယ်။ BBC စစ်တမ်းရဲ့ November လလယ်မှာစစ်တပ်ဘက်က27ရာခိုင်နှုန်းသာထိန်းချုပ်နိုင်တော့တယ်လို့ဖော်ပြပါတယ်။အရှေ့မြောက်ပိုင်းရှမ်းပြည်နယ်မှာရှိတဲ့လက်နက်ကိုင်အဖွဲ့တွေက MNDA ကိုစစ်ကောင်စီနဲ့အပြစ်ရက်ဖို့တရုတ်ကဖိအားပေးသလို UWS ဝတ်တပ်ဖွဲ့ကိုလည်းတခြားလက်နက်ကိုင်အဖွဲ့တွေကိုလက်နက်မယောင်းဖို့ဖိအားပေးခဲ့တာပါ။အရက်ခတ်တက်တော့အေကတရုတ်ရဲ့ဘင်္ဂလားပင်လယ်ကွေ့ဆွမ်းအစီမံကိန်းတွေပတ်လည်နဲ့ရှမ်းရခိုင်ပြည်နယ်တဲ့မြို့နယ်အားလုံးနှိပါကိုတိမ်းထားတာပါဒါကြောင့်တရုတ်နယ်နဲ့သူ့အကျိုးစီးပွားစစ်တပ်ကဘယ်တိုင်းတာထိကာကွယ်မယ်ဆိုတာစောင့်ကြည့်ပြီးပံ့ပိုးဖို့ဆုံးဖြတ်နိုင်တဲ့အတွက်ဒီ2022ဟာစိတ်ဝင်စားပွဲလို့သုံးသပ်ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လင်းနှစ်တာကာလအတွင်းအသက်ဖြတ်ခံရမှုက2024အတွက်မကြုံစဖူးများနေတာတွေ့ရတယ်လို့ဂျနီဗာကုလလူခွင့်ရုံကတောက်ကြသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂျန်နဗာယုံပြောခွင့်ရဂျယ်ရမီလော်ရန့်စ်ကဖေဖော်ဝါရီလမှာအာနာသိန်းနဲ့လေးနှင်ပြေပြီးဖြစ်ပြီးကုလယုံရဲ့ဆန်းစစ်ချက်ရ2024အတွင်းမယုံနိုင်စရာတပ်ဖြတ်မှုနဲ့ကြုံရတယ်လို့ပြည်ရင်းကအရက်သားတွေရဲ့အခြေအနေဟာတစ်နှစ်တခြားဆိုးဝါးလာနေတယ်လို့ပြောပါတယ်။ APP အဖွဲ့ဆင်းအရာအမျိုးသမီး900ကျော်ကလေးငယ်250နီးပါးအပါအဝင်လူပေါင်း1800ကျော်မှနဲ့အသက်ဖြတ်ခံရတာဖြစ်ပြီးစစ်တပ်အာနာသိန်းနဲ့လေးနှစ်တာကာလအတွင်းအရသာတည်ဆောင်မှု6200ကျော်ရှိတယ်လို့ပြောပါတယ်။စစ်မှုမထမ်းမနေရဥပဒေကြောင့်လူငယ်တွေထွက်ပြေးတိမ်းရှောင်လာရှိတယ်လို့လူပေါင်း3သိန်းခွဲလောက်အိုးရင်ပြောင်းရွှေ့ရပြီးစစ်တပ်ဟာအရသာတွေပေါ်ခေါင်းဖြတ်တာနှိပ်စက်တာလူသားတိုင်းတပ်ဖွဲ့၃နာမိရှူရာလို့ပြစ်ဒဏ်တွေအတွက်လဲကင်းလွတ်ခွင့်တွေရနေတာတွေ့ရတယ်လို့ပြောပါတယ်။ကုလလူခွင့်ရေးရုံးရဲ့မြမဌာနေကိုယ်စားလှယ် James Rodover ကလည်းစစ်ကောင်စီရဲ့အထူးသဖြင့်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေနဲ့နိုင်ငံနေရာအများပြားမှာပြည်သူတွေလိုအပ်တဲ့လူသားစာနာမှုအကူအညီပေးမှုအတွက်ကန့်တတ်မှုတွေဆက်ပြီးချထားတာဟာမြန်မာနိုင်ငံအခြေအနေကိုပိုဆိုးအောင်ဖန်တီးတာဖြစ်တယ်လို့ပြောပါတယ်။ထိုင်းနိုင်ငံတပ်ခိုင်မဲဆောက်မှာကရင်ပြည်နယ်မြောက်ရခိုင်နယ်ကကြက်ဖြန့်အွန်လိုင်းလိန်လယ်ခန်းတွေကနေထွက်ပြစ်လာတဲ့တရုတ်နိုင်ငံသား9ဦးကို January 30ကဖမ်းမိတယ်လို့ထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ပါတယ်။သူတို့ကိုမဲဆောက်လွှဲမှုကြီးကြပ်ရေးဦးစီးဌာနမှာထိန်းသိမ်းထားတာဖြစ်ပြီးအရေးယူဆောင်ရွက်ပြီးတာနဲ့နေရရင်ပြန်ပို့မယ်လို့ပြောပါတယ်။ဖမ်းမိသူတွေကတော့ဟောင်ဝါဆုံဟန်လီဂျီလီဟုံနဲ့ရန်ကျုံတို့ဖြစ်ပါတယ်သူတို့အားလုံးမှာနိုင်ငံကူးလက်မှတ်တွေမရှိပါဘူးမြောက်ရီခိုင်နယ်မှာအလုလုံနေတဲ့သူတို့ကို၅ဦးဟာတောင်ရင်မြစ်ကိုကူးပြီးထိုင်းဘက်ကိုဝင်လာတာပါတရုတ်တန်ယုံကိုအကြောင်းကြားထားတယ်လို့လည်းနေကြားဆောင်တပ်ကပြောပါတယ်ထိုင်းဆိုတာသူနိုင်ငံသားတွေမြန်မာနိုင်ငံဘက်မှာအခြေစိုက်လှုပ်ရှားနေတဲ့အွန်လိုင်းလိန်လယ်ခိုင်းတွေမှာအယောင်အဆမခံရအောင်ညဆက်လုံခြုံရေးတင်းကျပ်ထားပြီးအခုဆိုစစ်ဆေးဂိတ်တွေမှာခီးတဲ့တဲ့ကအပါဝင်အဝင်ထွက်တွေကိုဆစ်ဆင်းနေတယ်ဖြစ်ပါတယ်မြန်မာနယ်ချောင်းဆက်တပ်ကတရုတ်အပါဝင်နိုင်ငံခြားသား161ယောက်ကိုထိုင်းဘက်ပြန်လွှဲပေးမယ်လို့ပြောပေမဲ့စစ်ကောင်စီနဲ့ညှိနှိုင်းလို့မရသေးတဲ့အတွက်ကြန့်ကြာနေတယ်လို့လည်းပြောပါတယ
်မြန်မာပြည်ရဲ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါခင်ဗျVOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်ခင်ဗျာ။ပတ်စင်ကနာတွေမတိုင်ခင်နားဆင်ရမှာကတော့မြင်းကြံခရိုင်နထိုးကြီးမြို့နယ်မှာစစ်တပ်စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကကြားပြတ်တိုက်ခိုက်တာမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ စစ်တပ်ဘက်ကအသေးဆုံးများပြီးဖမ်းဆီးခံရသူတချို့လည်းရှိတယ်လို့ကာကွယ်ရေးတပ်တွေကပြောပါတယ်မကွေးတိုင်းထဲမှာတော့စစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်းဒေသခံများပြားတင်းရှောင်နေရပါတယ်မန္တလေးနဲ့မကွေးတိုင်းတွေကအချိန်နေရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်ခင်ဖြူတွေတင်ပြထားပါတယ
်မန္တလေးတိုင်းမြင်းချံခရိုင်နထိုးကြီးမြို့နယ်ပင်စီကြီးရွာမှာတက်ဆွဲထားတဲ့စစ်တပ်ဟာမြို့ပေါ်အင်အားဖြည့်တင်းဖို့ဇန်နဝါရီလ30ရက်မနက်ပိုင်းကပင်စီရွာကနေနထိုးကြီးမြို့နယ်ဘက်ကိုထွက်လာတဲ့အချိန်မျိုးနယ်9မိုင်လောက်အကွာမှာရှိတဲ့မြတောင်နဲ့စိန်ပကံကြီးရွာအနီးမှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကဂျားပြတ်တိုက်ခိုက်တာဖြစ်ပါတယ်တိုက်ပွဲဖြစ်တဲ့အချိန်3နာရီနီးပါးကြာခဲ့ပြီးစစ်တပ်ဘက်ကတိုက်ခိုက်ရေးရဟတ်ရင်နဲ့3ချိန်ပစ်ခတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်အင်အား90နီးပါးပါဝင်တဲ့စစ်ကြောင်းမှာစစ်တပ်ဘက်က20ကျော်တိုက်ဆုံးခဲ့ပြီးလက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြင်းချံခရိုင်တက်ရင်40ရဲ့ပြန်ကြားရေးတာဝန်ခံက VOA မြန်မာပိုင်းကိုအခုလိုပြောပါရစေ။
မြေစီတိုက်ငယ်ရဲစခန်းကနေပြီးတော့နထိုးကြီးမြို့လာပါတော့။မနေ့9နာရီလောက်ကနေပြီးတော့ထိုးလာပြီးတော့10နာရီခွဲဝန်းကျင်လောက်မှာတိုက်ပွဲဖြစ်တာပေါ့။တိုက်ပွဲဖြစ်ခြင်း3နာရီလောက်ကြာတယ်။ဟိုဟာက MI-35 နဲ့လည်း3000လောက်လာပြစ်တယ်ပေါ့လား။အဲတော့ဖိုက်တာလည်းလာတယ်။ဖိုက်တာကတော့မပြစ်တော့ဘူး။သူအောက်ကဒီနေရာမှာပေးနိုင်လို့ထင်တာ။မီရာကတော့23ယောက်တည်ရေပေါ့နော်။တုံမန်းကတော့6ယောက်နေရေပေါ့။ဖြိလိုက်တိုင်ရရတာလည်းရှိပါတယ်။အဲ့ဒါတော့တိကျတော့မသိဘူးပေါ့။ဟုတ်။အာလက်နဲ့တင်ဖြီးရမိရတော့39လက်တင်ဖြီးရလိမ့်မယ်ပေါ့။
တိတ်ဆုံးသူတွေထဲမှာဗိုလ်မှူးအဆင့်နဲ့ဗိုလ်ကြီးအဆင့်အရာရှိတွေလည်းပါဝင်ပြီးရုပ်လောင်း21လောင်းရရှိခဲ့ပြီးတိတ်ဆုံးတဲ့အရာရှိတွေရဲ့ရုပ်လောင်းတွေကိုပြန်လည်တည်ဆောင်သွားတယ်လို့ဖန်ဆီးရမိတဲ့သူတွေကိုစစ်တုံးပန်းဥရင်နဲ့အညီအမျိုးသားညီညွတ်ရေးအစိုးရ NUG ကိုလွှဲပြောင်းပေးသွားမယ်လို့လည်းပြောပါရယ်။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်ကလည်းစကိုင်းတိုင်းရွှေဘိုမြို့နယ်မှာစစ်တပ်စစ်ကြောင်း2ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကဂျားပြတ်တိုက်ခိုက်ခဲ့တာမှာစစ်တပ်ဘက်ကတေဆုံးသူ80နီးပါးရှိခဲ့ပြီးဘူးတလင်ဘက်မှာလည်းစစ်တပ်စစ်ကြောင်း2ကြောင်းလုံးပျက်စီးတဲ့အထိတိုက်ခိုက်တာတွေရှိခဲ့ပါတယ်။စစ်တပ်အာဏာသိမ်းတာ4နှစ်ရှိလာတဲ့အချိန်မှာလက်နက်ကင်အားကောင်းတဲ့အညာဒေသကကာကွယ်ရေးတပ်ဖွဲ့တွေဟာစစ်တပ်စစ်ကြောင်းလိုက်ပျက်စီးတဲ့အထိတိုက်ခိုက်လာနိုင်တာလည်းဖြစ်ပါတယ်။အခုလိုစစ်ကောင်စီတပ်စစ်ကြောင်းတွေဂျားပြတ်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတချိန်တခါမှသတင်းထုတ်ပြန်တာတော့မရှိခဲ့ပါဘူး။ဒီတော့အတွင်းမှာပဲမကွေးတိုင်းစိတ်ဖြူမြို့နယ်တွေကကြေးရွာတွေကိုစစ်တကနေမြေရှင်းလင်းနေတဲ့အတွက်ကြေးရွာအများပြားကဒေသခံတွေတင်းရှောင်နေကြပါရယ်။ကာကွယ်ရေးပစ္စည်းဆက်ယုံကပါစ22မှာတက်ဆွဲထားတဲ့စစ်တပ်ဟာအနီးနားကကြေးရွာတွေကိုဇန်နဝါရီလ30ရက်မှာနေမြေရှင်းလင်းရေးလုပ်ခဲ့တာဖြစ်ပါရယ်။ဒီလို့ရကြောင်ထောင်နဲ့ချီတဲ့ဒေသခံတွေပေးလို့ရကိုတင်းဆောင်နေကြရတယ်လို့စိတ်ဖြူအခြေဆိုင်တကူတော်ကြားစုကပြောပါတယ
်28ရက်နေ့လောက်ကနေစပြီးတော့မစိတ်ကြောင်းထိုးရကပ္ပတာ22နာရီချုံချင်းရွာမှာလာပြီးမှဟိုလှုပ်ရှားနေပေါ့နော်30ရက်နေ့မှာမစိတ်ကြောင်းထိုးပါရခင်ဗျဟုတ်အဲ့မှာကားဝတ်ဆော့တကူတော်လုံးလုံးမရှုပ်သွားတယ်ခင်ဗျဆန်းတော့ဆန်းနာတော့ဆန်းပြီးလို့ဆန်းပြီးလို့အဲ့လိုကတော့ကျွန်တော်ပြည်က15ရောက်ရှိရယ်ဟိုကတော့တေရဖန်တော့ဆယ်ပူရောက်လည်းရှိနေရှိနေမှာပေါ့နော်အဲ့မှာညနေပိုင်းတော့မှစားတော့ကြည့်ရောက်ခါမှာအားလုံးပြန်လွတ်ထားကြတယ်။ဟုတ်ဒေသခံတွေထွက်ပြေးတင်းကြောင်လာတော်တော်လေးခက်ခဲတဲ့ဖြစ်ကြပေါ့နော်။ဘာဖြစ်လို့လဲဆိုတော့ခုကအေးနဲ့အေးရဲ့ယာကြီးဖြစ်နေတယ်တကြီးဝယ်ဝင်ရှိတယ်။နောက်တနက်ကြီးညောင်လည်းကြောက်တော့တော်တော်လေးဝေးအောင်တင်းဆောင်ရတာတွေလည်းရှိတယ်။ဟုတ်ရွာကတော့တော်တော်လေးများတယ်ခင်ဗျ။ဟုတ်အနည်းဆုံးမရှိအောင်ဆိုရင်9,000-10,000လောက်တော့ရှိမှဖြစ်မယ်လို့တင်းဆောင်ရတာ။
စစ်တပ်စစ်ကြောင်းဟာကပ္ပစ22ထဲကိုပြန်လည်ဝင်ရောက်သွားပေမဲ့လို့လည်းအနီးမှာရှိတဲ့ကြောက်ကြီးတောင်ဖြူအရှိအနောက်ရှားတော့အဆရှိတဲ့ကြီးရွာကဒေသခံတွေကတော့လက်လက်ကြီးနဲ့ပြစ်ခတ်ခံရတာတွေရှိနေသေးတာကြောင့်အများစုကဘေးလွတ်ရာနေရာတွေမှာဆက်ပြီးတော့တိမ်းရှောင်နေကြပါဗျ။ကပ္ပစ22ထဲမှာအခြေပြုထားတဲ့စစ်တပ်ဟာအနီးနားကကြီးရွာတွေဘက်ကိုဟာဝင်စာလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်အရက်သားတိုက်ဆုံတာတွေရှိခဲ့ပြီးတိုက်ဆုံသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်။အခုလိုပြစ်ခတ်မှုတွေနဲ့အရက်သားတိုက်ဆုံမှုတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိပါဘူးရှင်
။မက်ခင်ဖြူတွေးတင်ပြခဲ့တာပါခင်ဗျာ။အခုတော့နေဆက်စီးပွားရေးအခြေအနေပါ။စစ်ကောင်စီအနာတိန်လာတာ၄နှစ်တာအတွင်းနလန်မထူနိုင်လောက်အောင်ထိခိုက်နေတာကတော့နေဆက်ကုန်သွယ်ရေးပဲဖြစ်တယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေနဲ့ကုန်သည်တွေကပြောပါတယ်။ဝင်ငွေအဓိကရနေတဲ့နေဆက်ကုန်စည်စီစဉ်မှုတွေရပ်တန့်နေတာကြောင့်လည်းဒီလိုရက်ခတ်မှုတွေအများဆုံးခံစားနေရတာပါ။လင်းနေတာအတွင်းမြန်မာနဲ့အိန္ဒိယနိုင်ငံတွေရဲ့နေဆက်ကုန်သွယ်ရေးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငိမ့်ညံ့ကတင်ပြထားပါရစေ
။စစ်တပ်အာဏာသိမ်းမှုရဲ့နောက်ဆက်တွဲဖြစ်လာတဲ့တိုက်ပွဲတွေကြောင့်မြန်မာနဲ့အိန္ဒိယနိုင်ငံတွေရဲ့နေဆက်ကုန်သွယ်ရေးဟာလေးနှစ်အတွင်းထိခိုက်ဆုံးရှုံးမှုတွေအများပြားရှိခဲ့ပါတယ်။တစ်နှစ်ကိုအမေရိကန်ဒေါ်လာ4ဘီလီယံလောက်ကုန်သွယ်မှုပမာဏရှိတဲ့မူဆယ်တရုတ်မြန်မာကုန်သွယ်ရေးဇုံဆိုရင်လည်း အခုချိန်ထိပိတ်ထားဆဲပဲလို့နယ်စပ်ကုန်သည်တွေကပြောပါတယ်ဒီကိတ်ကနေအစားအသောက်နဲ့အဝတ်ထည်တွေကိုတနိုင်တစ်ပိုင်းတဲခွင့်ပေးထားတာကလွဲပြီးတရုတ်ကအပြည့်အဝမဖွင့်သေးပါဘူးတရုတ်ကမြန်မာနဲ့နယ်စပ်ကိတ်တွေအားလုံးကို2024ခုနှစ်အောက်တိုဘာလထဲမှာပိတ်ခဲ့တာပါအဲ့ဒီအချိန်ကကချင်နယ်စပ်ကိတ်အားလုံးကို KIA ကထိန်းချုပ်လိုက်တာပါမူဆယ်ကုန်သွယ်ရေးဆောင်ကကျင်းစန်းကြော့နဲ့ကျူကုတ်ပန်ဆိုင်ဂိတ်နှစ်ခုကိုတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကထိန်းချုပ်ထားပါတယ်ဒါကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာမန်ဝင်းဂိတ်တစ်ခုကပဲစစ်ကောင်စီကထိန်းချုပ်ထားတယ်လို့သတ်မှတ်ကြပါတယ်အဲ့ဒီမန်ဝင်းဂိတ်မှာတစ်ချိန်ကတရက်ကိုကုန်ကားအစီးပေါင်းရာနဲ့ချီဝင်ထွက်ခဲ့တာပါမူဆယ်မြို့ကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တဦးကနောက်ဆုံးအချိန်လေးကိုအခုလို VOA ကိုပြောပါတယ်
အခုတော့ဘယ်လိုဖြစ်လဲဆိုတော့ကုန်းဒီကဒီကကကုန်းပြုံးပါမှာဒီမြန်မာကကဘယ်လိုမျိုးရေးရဘယ်လိုမျိုးအလဲကျွန်တော်တို့ပြောမှာတော့မြစ်စားလေပေါ့ဗျာအဲ့ဘယ်တော့တယ်လာလဲဘာတန်ဖိုးရှင်ရှိတယ်လားသူတို့ဘလော့ပြရမယ်ဘလော့ပြမှာဖြစ်အဲ့လိုမျိုးအဲ့တော့ဒီတူတူကတော့ကုန်းကိုတော့ကြီးသွားပါဗျာကျွန်တော်တို့ကတခါကျွန်တော်တို့ကပြန်ပယ်ရရရဟုတ်ကောင်မြန်မာပြည်တယ်နဲ့ဒီစီးတွေကျွန်တော်တို့ငားမိုက်တော့ဘူးနဲ့နေသားမျိုးမှာတခါကျွန်တော်တို့အနေနဲ့တားခါလဲမြန်မာတောင်းရတော့လားဘာလို့ဆိုတော့နန်းကြီးကတော်မကောက်နဲ့ကျွန်တော်ရာခါရဲ့လာဒါသာထုတ်ကိုကျွန်တော်အခုဥမာပြောမယ်ကျွန်တော်မနေ့ကတော့ဆိုလို့ရှိရင်ကျွန်တော်ပြေသွားတယ်ဗျာဇက်သိန်းတွဲဖို့ပဲပါတယ်မုံနေကြီးပဲမောပွားလေးကြီးပဲအဲလမ်းကြီးကသသိန်းနှစ်ပေါင်းကုန်တယ်ကျွန်တော်တော့ဆိုတော့အစ်မကြိုက်တော့ဘူးလေအဲ့တော့ပြည်သူလူထုဘယ်လောက်ဒီဒီဒီမှာပဲစားရမလဲဆိုတာအစ်မကြည့်တယ်ပါပစ်ပစ်ပါတယ်မပါတယ်ဒီနားမယ်ဘယ်လောက်ပြီးနိုင်တော့မပြီးနိုင်မပွားနဲ့ပါပါဘူးအဲ့လိုမျိုးပဲ
တရုတ်ပြည်သူနိုင်ငံရေးအတိုင်ပင်ခံကွန်ဖရင့် CPPCC နဲ့KIA ကချင်လွတ်မြောက်ရေးတပ်မတော်တို့ယူနန်ပြည်နယ်ထဲမှာကချင်ပြည်နယ်ကနယ်စပ်ဂိတ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အကြောင်းကချင်သတင်းရက်ွက်ကပြောပါရယ်အဲ့ဒီနောက်2024ခုနှစ်နှစ်ကုန်ပိုင်းမှာတော့နှစ်ဖက်လုံးကဂိတ်တွေကိုပြန်ဖွင့်ပေးလိုက်ပါရယ်ဒါပေမဲ့လွယ်ကျန်တဲ့ကမ်ပိုက်တီဂိတ်တွေမှာတရုတ်ကုန်ကားတွေဝင်ထွက်နေတာကလွဲလို့ကုန်သွယ်ရေးလုံးဝမရှိပါဘူးအခု2025ခုနှစ်ဇန်နဝါရီလ20ရက်နေ့မှာတရုတ်နိုင်ငံရဲ့စေးဆက်ပေးမှုနဲ့စစ်ကောင်စီနဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့တို့အပြည့်အခတ်ရက်စဲခဲ့ပါတယ်။အဲဒီနောက်တရုတ်ကကိုကန့် MNDAA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်းရွှေဟော်နဲ့လောက်ကိုင်းနယ်စပ်ဂိတ်နှစ်ခုကိုပြန်ဖွင့်ပေးလိုက်ပါတယ်။တရုတ်ဘက်က73စီတွေကတော့ချင်းရွှေဟော်ဂိတ်ကနေမြန်မာဘက်ကိုဝင်လာပါတယ်။လောက်ကိုင်းနဲ့ချင်းရွှေဟော်မှာကုန်စီနဲ့ခီးသွွားလုပ်ငန်းတွေကိုတရုတ်အာဏာပိုင်တွေကလက်တလောကန့်သက်ထားတဲ့အကြောင်းကိုကန့်ကလုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်ဟုတ်ကဲ့လုံးဝသာဟုတ်ကဲ့ကုမာဟိုလီဖိဒီကနာဆိုတော့ကုန်ကြီးတွေကဘူးလို့အဆွေပြောသွားတာမသိဘူးဘူးနော်ကွန်နန်ဒရာမာသာတော့ကျွန်တော်ဒီကုကန့်ကြီးကနော်ဒီလိုမျိုးရှိနေတာရောတမန်ရရှိနေတော့ကောင်းတယ်လေဒီအခါကလုံးဝကြီးရတယ်ပြောရတော့အပြင်းတော့အဲ့လိုမျိုးကြီးရလို့တနေပြီးရကြတော့အရှုံးမှာဝါဆက်ဆိုင်နေတာကျွန်တော်ကျွန်တော်တို့ကမှကြည့်ရတာချက်ချင်းဘယ်လိုလဲ။ဒါအရင်ကထောက်ခံချက်ပါလို့ရှိရင်တော့ကွန်နန်ဒရာကကြီးကြီးလုပ်တယ်။အဲ့ဒီထောက်ခံချက်ပါမှာပေါ့။ဒီမှာလည်းရှိတယ်ကဘာလို့ဆိုရင်သူမင်းနဲ့စစ်တယ်။မင်းရှိတယ်ကစစ်တယ်ဒီမှာပြန်ကြည့်တယ်။အဲ့ဒါမှတော့မလုပ်ဘူး။ဟိုကြောင့်ညာဘူး။ဘာဖြစ်လဲ။အဲ့လိုပဲသူပြောတယ်လို့
။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကြတဲ့မြောက်ရီကုန်သွယ်ရေးဇုံကတော့လုပ်ငန်းမလဲပတ်တာအခုဆိုရင်တစ်နှစ်လောက်ရှိပါပြီ။အဓိကကြတဲ့အာရှလမ်းပေါ်မှာတိုက်ပွဲတွေရှိနေတဲ့အတွက်ကုန်စီပို့ဆောင်ရေးတွေလည်းပြတ်တောက်ခဲ့ပါတယ်။စစ်ကောင်စီကတရားမဝင်ကုန်သွယ်မှုတိုက်ဖျက်ရေးဆိုတဲ့စီမံကိန်းနဲ့ဖမ်းဆီးတာတွေရှိတဲ့အတွက်လည်းအဲ့ဒီလမ်းကိုရှောင်ကွင်းသွားကြတယ်လို့နယ်စပ်ကုန်သွယ်တချို့က VOA ကိုပြောပါတယ်။လုပ်ငန်းရှင်တွေကတော့နယ်ကြားဆောင်ဂိတ်တွေတောလမ်းတွေကတဆင့်ထိုင်းကကုန်ပစ္စည်းတွေကိုတည်ယူနေကြတာပါ။အိန္ဒိယနယ်စပ်ကကုန်သွယ်ရေးဂိတ်တွေကိုတော့ချင်းတိုင်းသားတွေနဲ့စစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကထိန်းချုပ်ထားပါတယ်။အိန္ဒိယဘက်နယ်စပ်ဂိတ်တွေကိုပိတ်ထားတာ၄နှစ်နီးပါးရှိပြီလို့ဒေသခံတချို့ကပြောပါတယ်။မောင်းတော်မျိုးကမြန်မာဘင်္ဂလားနယ်စပ်စခန်းကိုတော့အာရခတပ်တော် AA ကသိမ်းပိုက်ထားပါတယ်။စစ်တွေဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးကိုစစ်ကောင်စီကရန်ကုန်ကတဆင့်ကုန်သွယ်ခဲ့ပါတယ်။ဒါပေမဲ့ရန်ကုန်စိတ်ကန်းကထွက်လာတဲ့သင်္ဘော၃စီးကိုဘင်္ဂလားဒေ့ရှ်တက်နက်စိတ်ကန်းမရောက်ခင်မှာ AA ကအခုဇန်နဝါရီလလယ်မှာပဲဂျားဖြတ်ဖမ်းဆီးခဲ့တာကြောင့်ဒီကုန်သွယ်မှုကိုလည်းစစ်ကောင်စီကရပ်ဆိုင်းခဲ့ပါတယ်။သင်္ဘောတွေကိုစစ်ဆေးပြီး AA အာရခတပ်တော်ကပြန်လွှတ်ပေးခဲ့ပေမဲ့လည်းဘင်္ဂလားဒေ့ရှ်သတင်းစာတချို့ကတော့နှစ်နိုင်ငံကုန်သွယ်ရေးအခြေအနေလုံခြုံမှုမရှိဘဲစိုးရိမ်စရာအခြေအနေကိုဝေဖန်ထောက်ပြရေးသားခဲ့ပါတယ်ခင်ဗျာ
။ကိုညင်းညမ်းဖြစ်ပါတယ်။သိမ့်မကြခင်မှာပဲအမျိုးသမီးကန္တာသုဒ္ဓဆုံလင်အမေရိကန်တခွင်းသိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့ရှိပါတယ်။ VOA ထုတ်လင့်ပြီးသမျှသတင်းနဲ့အပတ်စဉ်ကဏ္ဍတွေဗီဒီယိုသတင်းတွေကိုတော့ VOA website, Facebook, Telegram, Sarah, social media, Apizo, Nasin, and Mare, Akuro, Nanganaga, the remediary, my changing duty, Mabi John, don't that yita tarari, Muya Abomapje, Ucho Zanda, Kondo, Timpiatawari.
Nima in and Padabio, Nanganaga, mediary, and my Bellumia, we pantum than the Yazra, which in Ujama, the Papiobiabu, the Yiji Jangari, Yaro.
Nima Dipaka, Sumtai Lala. As the Myanmar junta's hold on power weakens, could the devastating war be nearing a conclusion? conversation.com And I think we PDF, စစ်ကောင်စီဟာဆီးရီးယားအာဆက်အချုပ်ရေးလို့ရုပ်တရက်ပြူလဲသွားနိုင်မလားလို့မေးစရာတွေပေါ်ထွက်လာတယ်။ဒီချိန်မှာတိုင်းပြည်အနာဂတ်အတွက်အဆုံးဖြတ်ပေးနိုင်ခြင်းတစ်ခုကတော့အတိုက်ခံတပ်ဖွဲ့တွေရဲ့စစ်မြေကြီးအောင်နိုင်မှုနဲ့ရွေးရင်းကြဆင်လာတဲ့စစ်ပွဲအခြေအနေပဲဖြစ်တယ်လို့သုံးသပ်သူကိုကပြောပါရယ်။ဒီကြတဲ့တလအတွင်းမှာကိုအေအရခတ်တပ်တော်ဟာမြို့နယ်၄ခုကိုသိမ်းပိုက်နိုင်ခ ။ချမ်းမြောက်မှာတော့ MNDA တွေကိုအရင်းနှီးတဲ့စစ်ကောင်စီနဲ့ဒုတိယကြိမ်အပြစ်ခတ်ရဖို့တရုတ်ကလှုပ်ဆောင်နိုင်ခဲ့တယ်။ဒီစိတ်ကိုတရုတ်ကမထုတ်ပြန်ပေမဲ့ MNDA ဘက်ကလာရှုနန်ယမခါကိုမစွန့်လွှတ်သမျှအင်အားချင်းခွင့်ရပြန်မညီလာနိုင်တော့ဘူးလို့လည်းမှတ်ချက်ချထားပါတယ်။ကြာသည်မီကပဲ AA ကလည်းနိုင်ငံရေးအရာဆွေးနွေးဖို့နောက်ဖွင့်ထားတယ်လို့ကြေညာတယ်ဒါဟာလေသူတို့လူကျင်တဲ့အချက်တွေကိုစိတ်တမ်းကြရရှိပြီးမှအတိုက်အခိုက်ရပေးမယ်ဆိုတဲ့သဘောအပေါ်စီးကဈေးစစ်တာပဲဖြစ်နိုင်ပါတဲ့။အေးရဲ့အောင်မြင်မှုကိုလက်တွန့်ပြန်တဲ့အနေနဲ့စစ်ကောင်စီကရခိုင်ပြည်နယ်ကိုအထူးကြံဖြစ်အောင်ပိတ်ဆို့ထားတော့ဘဝမစမ်းအတွက်အငဘေးကျုံရပဲရှိနေတယ်။အာဆီယံဥက္ကဋ္ဌဖြစ်လာတဲ့မလေးရှားကစစ်ကောင်စီရဲ့ရွေးကောက်ပွဲအစီအစဉ်ကိုလက်မခံပေမဲ့ပြဿနာပြည်လဲဖို့အတွက်ဘာမှမလုပ်နိုင်တော့ပဲ။အစီအံဖက်ပြမှာလည်းအချင်းချင်းမညီညွတ်ကြဘူးဒါပေမဲ့မြန်မာအခြေအနေဟာဆီးရီးယားနဲ့မတူဘူးမြန်မာအတိုက်ခံတွေရဲ့နောက်မှာဆီးရီးယားမှာရှိသလိုအထင်ကြီးနိုင်ငံတကာအင်အားစုတွေရှိမနေဘူးတရုတ်ကတဘုံအုပ်စုတွေကိုသူတို့အကျိုးစီးပွားအတွက်တွက်ချက်ကင်တွယ်နေတာသာဖြစ်တယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကတို့ကလည်းရုပ်ဝတ်ထုပစ္စည်းအားအကူအညီမပေးသလောက်ပဲစစ်တပ်ဟာလည်းတောင်းကျမှုနေနေရဲ့ဖြူဟာသူ့ခေါ်Anti-insurgency strategy နဲ့နှစ်ပေါင်း60ကျော်လုံးလုံးရပ်တည်လာခဲ့တာဖြစ်တဲ့တပြည့်တွေများပြားနေပေမဲ့စစ်မှုမထက်မနေရဥပဒေနဲ့အတင်းအဖြစ်နေတယ်လို့သုံးသပ်သူတွေရှိနေကြောင်းလည်းဖော်ပြပါတယ်။သို့ပေမဲ့လည်းစီးရီးယားမှာအဆအဆိုးရပြပြတာမြန်မာအင်ဂျင်ဂျင်ဘင်္ဂလားဒေ့ရှ်မှာရှိခါစနာအဆိုးရပြပြသွားတာတွေကိုကြည့်မယ်ဆိုရင်အပြော့နေတဲ့ဒီမြန်မာစစ်ကောင်စီဟာလက်နက်ကိုင်အဖွဲ့တွေနဲ့တက်ကြွဆန့်ကျင်နေကြတဲ့လူတို့ကိုဘလောက်ကြာကြာနေဆိုင်နိုင်ဦးမလဲဆိုတာပြသနေတယ်။ဒါတွေကြောင့်လည်းတရုတ်ဟာသူ့အကျိုးစီးပွားကိုကာကွယ်နိုင်အောင်အပြစ်ရစဲရေးကိုထိရောက်စေဖို့ပုဂ္ဂလိကလုံခြုံရေးတပ်ဖွဲ့တွေထားရှိဖို့လုပ်လာနေတာဖြစ်တယ်လို့လည်းဆိုပါတယ်။နောက်ဆုံးတနေ့စစ်ကောင်စီကိုဖယ်ရှားနိုင်ပြီးထောင်းတော့လူမျိုးစုအလုံးအနာခွဲဝေရဲ့ဖက်ဒရယ်စနစ်ဖြစ်လာဖို့လည်းခက်ခဲလင်းုံမဲ့လို့ဆိုပါတယ်။အိုင်ဆာရိုဟင်ဂျာတဆန်းလောက်ကိုဘယ်လိုပါဝင်စီမလဲဆိုတာလဲနောက်ထပ်စဉ်ခမှုတစ်ခုဖြစ်နေပါသေးတယ်။မြို့သူဝင်ဖြစ်စီစစ်ကောင်စီကိုအတိုက်ခံတွေနောက်ဆုံးတနေ့မှာဖယ်ရှားနိုင်မဲ့အလားအလာဟာမြန်မာသမိုင်းမှာနှစ်ပေါင်းများစွာအတွင်းပထမဦးဆုံးအချိန်ပေါ်ထွက်လာတာဖြစ်တယ်။အဲ့ဒီနောက်မှာတော့ဘီယိုဖီယာဖြစ်နေတဲ့တိုင်းပြည်ပြန်လဲထူထောင်ရေးကိုခက်ခက်ခဲခဲအကြုံမှန်တဲ့ကြိုးပမ်းကြရမယ့်အချိန်ရောက်လာလိမ့်မယ်လို့ဧသာညီကုံထုတ်ထားပါရခင်ဗျာ။ကုဆလပြောပြမှာကတော့ China has broken another ceasefire in Myanmar civil war but will that hold? အပြည်ရင်းစစ်အပြည့်ရရေး တရုတ်ကထပ်မံစစ်ဆေးလိုက်ကြပြီ။တရှိခမမလားဆိုတဲ့ကောင်းစင်နဲ့ South China Morning Post.com မှာဖန်ချန်ရေးသားထားတဲ့ဆောင်းပါးလေးဖြစ်ပါတယ်။တရုတ်နယ်စပ်ကအပြည့်အစုံကြီးဟာလောလောဆယ်မှာတည်မြဲနေဟန်ရှိပေမဲ့ရေရှင်ကြီးညာရေးကတော့မဖြစ်နိုင်တဲ့အိမ်မက်ဖဲလို့သုံးသပ်သူတွေကမြင်ကြတယ်။စစ်ကောင်စီနဲ့ MNDAA တို့ဟာတစ်နှစ်အတွင်းဒုတိယအကြိမ်အပြည့်ရဖို့သဘောတူညီကြတယ်။တို့ဟာမိုင်းထောင်ညာရောစီစီရတဲ့မြမနေဆက်သဘုံအစုတွေနဲ့စကားစကြပဋိပက္ခတွေကိုဖြည်းဖြည်းရောက်ဝင်ရောက်ဖြစ်စဉ်ပေါ်လုပ်နေတယ်။တို့လုပ်ပြီးတဲ့ပြည့်ရကိုဖြည့်ဆင်းရင်အထုနှစ်နာသွားလိုက်မယ်။ဖြစ်လို့ဖြစ်စီလုံလုံသူတွေလည်းလုံနိုင်ရေးရှိမှာမဟုတ်ဘူး။ဒါကြောင့်ဒီတစ်ချိန်ခုနုံးကားတဲ့ပူပီတာရှိခံနိုင်တယ်လို့ကြောကြောင်ဖော်ပြထားပါတယ်။ဒီလိုတချို့ကအကောင်းမြင်နေကြပြီမဲ့လေမြန်မာပေါ်တေရဲ့ဩဇာထွန်မှုဟာအကန့်အသတ်ရှိနေစေဖြစ်တယ်။မြန်မာနိုင်ငံတွင်အင်အားစုရဲ့ကြမ်းမာတဲ့အခြေခံယုံကြည်မှုကင်းမဲ့နေတဲ့အပြစ်ရလိုက်ပြန်တိုက်လိုက်နေဖြစ်နေတာဟာမြန်မာနိုင်ငံရဲ့မျိုးရိုးဗီဇဖြစ်နေတာ။ပဋိပက္ခထာဝရအပြစ်ရတာကချွင်းချက်မျှသာဖြစ်တယ်လို့လည်းပြောကြောင်းဆိုပေမဲ့တေရကတော့စစ်စစ်ညီနိုင်ရေးကိုတက်တက်ကြွကြွဆောင်ရွက်ပြီးညီညာရေးဖြစ်စဉ်ကိုအောင်မြင်အောင်ကိုထောက်ခံတော့မှဖြစ်တယ်လို့ပြောကြနေတယ်ဆိုတဲ့အကြောင်းဆောင်းပါးရှင်ကရေးသားဖော်ပြထားပါခင်ဗျာ။ Still have job ရမှာတော့ Bridging Divides Russia's Middle Power Diplomacy in ASEAN's Future The Myanmar Crisis Testing ASEAN's Credibility ကွယ်လွန်မှုပြန်လည်ဆက်ဆံရေးမလေးရှားရဲ့ Diplomacy မှပြဿနာ ASEAN ရဲ့ယုံကြည်စိတ်ချရမှုကိုစိန်ခေါ်ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာခုရင်ခုဒီသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ပဋိပက္ခဟာအာဆီယံရဲ့လုံဆောင်နိုင်မှုအကန့်အသတ်နဲ့ဒါကိုမလေးရှားကချွတ်ဖောက်ထွက်ဖို့ပြင်ဆင်ရမယ်ဆိုတာကိုပြသနေတာပဲဖြစ်တယ်အာဆီယံနိုင်ငံရဲ့ဝန်ကြီးတွေ January 16 လင်္ကာဝီတွေ့ဆုံမှုမှာမလေးရှားကမြန်မာနိုင်ငံဆိုင်ရာအထူးသံခတ်အကြောင်းအဲဒီအထူးသံကဒီပြဿနာကိုဖြေရှင်းဖို့ပြပြစားစားပိုင်းဖြတ်ထားတယ်ဆိုတာကိုကြေညာခဲ့တယ်သူဦးစားပေးတာဟာရွေးကောက်ပွဲတဲ့ရန်ဆောင်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးသက်ဆိုင်သူအလုံးပါဝင်တဲ့ဆွေးနွေးမှုစတင်ရေးပဲဖြစ်တယ်လို့ဆိုခဲ့တယ်။အာဆီယံမူငါးချက်မထိရောက်တာဟာစစ်ကောင်စီမလိုက်နာတာနဲ့အာဆီယံရဲ့အလုံးသဘောတူညီမှုဆုံးဖြတ်ချက်ချမှတ်ဆိုတဲ့မူကြောင့်ပဲဖြစ်တယ်။မလေးရှားဟာအာဆီယံရဲ့မထိရောက်မှုကိုထောက်ပြဝေဖန်ပြီးမြန်မာအရေးကိုခက်မှမှကင်တွယ်ဖို့နိုင်ငံရေးဝန်ကြီးအဆက်ဆက်တောင်းဆိုလာခဲ့တယ်။NUG ပါဝင်အတိုက်ခံအုပ်စုတွေနဲ့ထိတွေ့ဆက်ဆံဖို့2022ကစပြီးထောက်ခံပြောကြားခဲ့တယ်။ဒါအာဆီယံရဲ့အချုပ်အခြာအာဏာပိုင်တဲ့နိုင်ငံတော်အစုအဝေးနဲ့သာဆက်ဆံမယ်ဆိုတဲ့မူကိုကျော်လွှားရမယ်လို့ပြောကြားခဲ့တာဖြစ်တယ်။တစ်ဖက်မှာတော့ထိုင်းလိုနိုင်ငံတွေကဘုံသဘောတူညီချက်ကိုဆောင်ဖယ်ပြီးစစ်ကောင်စီနဲ့တိုက်ရိုက်ထိတွေ့ဆက်ဆံခဲ့တယ်။ဒါဟာအာဆီယံအတွင်းအကွဲအပြတ်ဖြစ်နေတယ်ဆိုတာကိုပြသတာလည်းဖြစ်တယ်။အပြောင်းလဲလုပ်စင်နေတာကြာပြီးအာဆီယံနေနဲ့အလျှော့အတင်းစီရဲ့ဆုံးဖြတ်ချက်ချနိုင်တဲ့စနစ်ကိုကျင့်သုံးရလိမ့်မယ်။ပဋိပက္ခတွေကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာအလုံးသဘောတူညီမှုဆုံးဖြတ်ရမယ်ဆိုတာတဲ့အများသဘောတူညီမှုနဲ့ဆုံးဖြတ်နိုင်တာမျိုးဖြစ်ရမယ်။ဒါကိုအဖွဲ့ဝင်နိုင်ငံတချို့ကသူတို့နိုင်ငံပြည်တွင်းရေးကိုပတ်သက်လာမဲ့အစီအလာဖြစ်သွားမှာဆိုရင်လို့ဆင်ញင်ကောင်းဆင်ញင်နိုင်ကြပေမဲ့အာဆီယံရဲ့ဂုဏ်သိက္ခာနဲ့အများယုံကြည်လက်ခံမှုရရှိရေးအတွက်မလေးရှားကဥဆောင်ဖို့မရှိမဖြစ်လိုအပ်နေပြီလို့ဆောင်းပါးရှင်ကရေးသားထားပါခင
်ဗျာ Goodbye တော့တော့ပဲဖြစ်ပါတယ်နောက်တစ်ခါမှလည်းပဲဒီလိုနိုင်ငံတော်ကပညာရှင်တွေဝေဖန်သုံးသပ်သူတွေဟာမြန်မာအရေးနဲ့ပတ်သက်ပြီးတော့ဘယ်လိုများဝေဖန်သုံးသပ်လာကြအောင်မလဲဆိုတာကိုစောင့်မျှော်လိုက်ကြပါစေခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်ဦးကျော်သောနာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲမျိုးသမီးကန္နာသုရဆွန်လင်အမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာစတဲ့အပတ်စဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
VOA American တဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကို925 32နဲ့40 VOA ညချင်းည9:00နာရီကနေ10:00နာရီထိအစီအစဉ်ကိုတော့ 19.25 နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုရေးရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။ နိုင်ငံ내သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပြကြပါသေးခင်ဗျာ။ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုမနေ့9နာရီအထိ VOA ရဲ့ Facebook, YouTube, Website တို့ကပါဆက်ပြီးတော့ဓာတ်ရိုက်တင်ဆက်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင် American တခွင်သိပ္ပံနဲ့ဤပညာကဏ္ဍစာရာတွေတင်ဆက်ဖို့ရှိတဲ့အထက်အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံကစစ်တမ်းတင်ဒေသတွေမှာစစ်တမ်းဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်ဒဏ်ရာတွေနဲ့အတူစိတ်ကျန်းမာရေးပြဿနာခံစားနေရတဲ့သူတွေကလည်းပိုများလာပြီးမယ်။ဒါကို give to site ကုသပေးနိုင်တဲ့အခြေအနေလိုအပ်တဲ့အကူအညီထောက်ပံ့မှုတွေကတော့အားနည်းလွန်းတယ်လို့အမျိုးသမီးတွေကပြောကြပါတယ်။အမျိုးသမီးအဖွဲ့တွေပြောတာပါ။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီအပိုင်းတွင်ကျင်းပတဲ့သရုတ်အကြိမ်မြောက်စိတ်ကျန်းမာရေးဆိုင်ရာညီလာခံမှာဒီအခြေအနေတွေကိုထောက်ပြဆွေးနွေးမယ်အကြောင်းလည်းပြောပါတယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ဆက်ထားပါတယ်ဗျာ
။စိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ကုသမှုယူဖို့ပြောလို့ရှင်တော့မှဒါကိုကယူနေတယ်ဆိုတဲ့ဟာမျိုးနဲ့ပေါ့နော်ဒီလိုမျိုးအမြင်တွေရှိနေတဲ့ခါကျဒီအမြင်တွေပျောက်ဖို့အတွက်ပညာပေးတာတွေလည်းအကျော်လေးလုပ်ရမယ်လို့တော့ထင်တယ်။အဲ့ဒီလိုဒီစိတ်ဒဏ်ရာတွေဟာဒါကဟိုအချိန်မီကုစားတဲ့နေမကုစားရင်ပိုဆိုးလာနိုင်တယ်ကျမလားဆိုတော့ကိုယ်ရဲ့ရွာအတိုင်းဝန်းထဲမှာရောဒီလိုမျိုးဒါနဲ့ပတ်သက်ပြီးတော့စိတ်ကျမ်းမာရေးဆိုတာအများမြင်နေတယ်လို့မျိုးဒါကယူနေတယ်လို့ပြောတာမဟုတ်ပါဘူး။လူတိုင်းမှာဒီစိတ်ဖိစီးမှုတွေဒဏ်ရာတွေဆိုတာရှိပါတယ်ဆိုရယ်အသိပညာပေးတာတွေပေါ့နော်အဲ့ဒါတွေရောလောက်တာမျိုးတွေရှိပါလားရှင်
။ဟုတ်ကဲ့ဆမဆိုတော့ဟိုဒီဟာတွေကလည်းကျမတို့မြေပြင်မှာတော့လောက်တယ်ပေါ့နော်အတ္တိကဒီစိတ်ပိုင်းကျမ်းမာရေးနဲ့ဆိုင်တဲ့လူမှုဆက်ဆံရေးအသိပညာပေးမှုတွေလည်းလောက်တယ်ရှိတယ်ပေါ့နော်ဆိုတော့ကျမတို့ KNBLU အနေနဲ့ဆိုလို့ရှိရင်မြေပြင်မှာကအသက်ပိုင်းခြားလိုက်ကျမတို့စိတ်ကျမ်းမာရေးနဲ့ဆိုင်တဲ့လှုပ်ရှားမှုတွေလောက်တယ်ပေါ့နော်ဆိုတော့ဥမာကလေးဆိုလို့ရှိရင်ကလေးတွေကစိတ်တန်ရတာချဲ့တယ်အများကြီးရှိရလေနော်ဆိုတော့လူလူလာလည်းပညာတေချခွင့်မရကြဘူးအာမိဘနဲ့ဆဆုပ်လေးလည်းမနေကြဘူးဘာဖြစ်လဲဆိုလို့ရှိရင်တချို့မိဘတွေတကွဲတပြက်စီဖြစ်ကြတယ်မိဘဆုံးသွားတာမျိုးတွေရှိတယ်မိဘပဲဖြစ်တဲ့ကလေးတွေလည်းရှိတယ်အများကြီးရှိရပေါ့နော်ဆိုတော့ကျမတို့မြေပြင်မှာဆိုလို့ရှိရင်ဒီလိုလှုပ်ရှားမှုတွေလှုပ်ပေးတဲ့အခါမှာသူတို့တချို့ဆိုလို့ရှိရင်ပါးစပ်နဲ့အတာနဲ့လောဘကိုမပြောချင်တော့တဲ့အထိဖြစ်တဲ့ဟာမျိုးဆိုလို့ရှိရင်သူ့ရဲ့ရေထဲမှာခစားနေရတဲ့ဟာကိုပုံလေးတွေဆွဲပြီးတော့မှသူဘာတွေခစားနေရတာလဲအဲသူဒီဟာမျိုးတွေဖြစ်နေတဲ့ပုံမှာဟိုပျောက်ကွယ်သွားသူဘယ်လိုမျိုးတွေအကူအညီတောင်းချင်လဲဆိုတဲ့ဟာမျိုးပုံခေါ်တဲ့ပုံစံမျိုးတွေလည်းလောက်ကြတယ်ပြုရှိရတချို့ဆိုလို့ရှိရင်လည်းအဲဂိတ်လေးတွေဆော့တာမျိုးပြုရှိရကိုယ့်အတွက်အနာဂတ်ကဒါမျိုးရှိသေးတယ်ဆိုတဲ့ဟာမျိုးတွေပို့ပြီးတော့မှတတိယကိုကျမတို့လန်ဆာပေါ်ပေးတာမျိုးတွေရှိရပါတော့ဆိုတော့အဲ့လိုပဲအမျိုးသမီးကြီးတွေဆိုလို့ရှိရင်လည်းဒီတိုင်းပဲစိတ်ချစကားထဲမှာနေတာထက်အစောနအသိပညာပေးဒီစိတ်ကျမ်းမာရေးနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကျမတို့အာလုပ်ပေးတယ်လို့မျိုးအာဒီဟိုပါပေါ့နော်ဟိုသူတို့အတွက်တစ်ဖက်တစ်လှအာတစ်ချိန်ကြာလို့ရှိရင်ကြည်ရပြရောက်သွားတဲ့ခါကြာလို့ရှိရင်ပို့ပြီးတော့မှအာအသိမဝါကြောင်းနေနဲ့ပြန်ပြီးတော့တဟဆတာဖြစ်အောင်ဆိုပြီးတော့မှဒီအသိမဝါကြောင်းနဲ့ဆိုင်တဲ့စိတ်ဝင်စားမှုတွေလည်းကျမတို့အကူညီပေးတာမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့တစ်ဖက်မှာကအတိပညာပေးမှုတွေလုပ်တယ်လို့တစ်ဖက်မှာကကျမတို့ဒီတချို့ကောင်ဆယ်လာတွေနဲ့ချိတ်ပေးတာမျိုးတွေပေါ့နော်ဆိုတော့အတချို့ခကြတော့လည်းဒီအရေးမြေပပိုးပေးမှသူ့အတွက်စိတ်ထွဲပေါ့တခုလိုမျိုးဖြည့်တဲ့ဟာမျိုးဆိုလို့ရှိရင်သူပါစိတ်ဝေစားလဲသူပါလှုပ်ချင်လဲအသိမဝါကြောင့်တခုခုပေါ့နော်အမျိုးသမီးတွေနဲ့ဆိုလို့ရှိရင်ရေကားလှုပ်ချင်တာလားမဟုတ်လို့ရှိရင်အမွေးမြူရေတခုခုလှုပ်ချင်တာလားမဟုတ်လို့ရှိရင်သူ့ရဲ့မိသားစုအတွက်ထောက်ကူပြုတဲ့အသိမဝါကြောင့်တခုခုစိတ်ဝေစားတာမျိုးဆိုလို့ရှိရင်တော့ကျမတို့အရေးနည်းထောက်ပါပေးပြီးတော့မှရက်တီနိုင်အောင်ကြိုးပါပေးတာမျိုးတွေပေါ့နော်ဒါကတော့ရေသူအတွက်တော့ပဲကျမတို့ဖြည့်ရှင်းနိုင်ပြီမဲ့ရေရှည်အတွက်ခါကြတော့ဒါနိုင်ငံရောအစိုးရတခုပုံစံမျိုးကိုယ့်ရဲ့ပြည်နယ်ကတက်ဆိုင်ရာအစိုးရတစ်ဖွဲ့အနေနဲ့တော့ပို့ပြီးတော့မှစနစ်တကျအရေးတူလှုပ်ဆောင်ဖို့တော့လိုအပ်တယ်လို့ကျွန်မမြင်ပါတယ်လို့ဟုတ
်ဆရာကပြောသွားတာတော့နှစ်ဦးစလုံးပြောရတဲ့မှာအခက်အခဲတွေကတော့အင်မတန်လေးများပါတယ်စိတ်တန်ရာတွေပုံများလာတဲ့အမြဒါကိုကုစားဖို့ကြိုးစားနေမှာအခက်အခဲတွေဖြစ်တဲ့ကုစားဖို့ကြိုးစားပြီးတော့ဝိုင်းပြီးတော့ကုတဲ့သူတွေအတွက်ပါအခက်အခဲတွေကရှိနေတယ်ဆိုတာကိုလည်းဟိုကြားရပါတယ်ဆိုတော့အခက်အခဲတွေကတော့ရှိနေမှာပဲဒါပေမဲ့ဒီထဲမှာမှလက်တလောပေါ့နော်ဒီစိတ်ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့အမြင်ဟိုဟိုချက်ချင်းလက်ငင်းပေါ့နော်မဖြစ်မနေကင်တွယ်ရမယ်အရာမျိုးဆိုရင်ရောဘယ်လိုအရာတွေနဲ့စပြီးတော့ကင်တွယ်ဖို့ဖြစ်နိုင်မလဲဒီလိုလုပ်တဲ့အခါမှာအဓိကဟိုအရေးကြီးဆုံးပေါ့နော်မဖြစ်မနေလောက်ရမှာမလုပ်နိုင်မြဲအဟန့်တားဖြစ်နေတဲ့အခြေအနေမျိုးရောရှိပါလားအဓိကဘာခက်ခဲဖြစ်မလဲရှင်
ကျမအနေနဲ့မြင်တာဒါကျမတို့ရဲ့လုပ်ငန်းတွေအကောင့်ထဲပေါ်တဲ့အချိန်မှာတွေ့ကြုံခံစားရတဲ့အတွေ့အကြုံတွေအများဆိုလို့ရှိရင်စင်ကုန်မှုအများကြီးတဲ့ကနံပါတ်1တကူကကြတော့လွန်ကျွန်ရေးဆိုင်ရာအခက်ခဲပေါ့နော်ကျမတို့ကတရံဝင်မဲ့ပုံတင်ထားတဲ့အဖွဲ့အစည်းတွေမဟုတ်ဘူးတိုးတော်လည်းပဲဒီ2021မတိုင်ခင်ကတည်းကကျမတို့အမျိုးသမီးတူတွေဒေကဲ grassroots ပေါ့နော်ဟိုဒေသခံသူတွေရဲ့လိုအပ်ချက်တွေအပေါ်မှာမူတည်ပြီးတော့မှကျမတို့လောက်ကန်ဆောင်ရွက်နေတဲ့အစုဖက်အမျိုးသမီးဖက်စီတွေဖြစ်တယ်ဒီအခုနောက်ပိုင်းကအဲ့လိုမျိုးတွေလွတ်လွတ်လပ်လပ်လောက်ကန်ခွင့်မရှိတော့ဘူးဒီ risk တွေအများကြီးအနေရတွေအများကြီးကြားထဲကနေကျမတို့မြေပြင်မှာရှိတဲ့သူတွေကစွန့်စားပြီးတော့မှဒီခုနပြောတဲ့စိတ်ကြမ်းမရေးပဲပြောပြောအရေးပေါ်လိုအပ်တဲ့အကူအညီတွေပဲပြောပြောပေါ့နော်အကူအညီပေါ်နေရဲ့နေရတဲ့အခြေအနေမျိုးတွေဖြစ်တယ်ဆိုတော့နောက်တစ်ခုကကြတော့လေဒီစိတ်ကြမ်းမရေးလို့ပြောတဲ့နေရာမှာကျမတို့ကခုနကပြောလို့လိုအပ်ချက်တွေအများများတယ်ပြည်တွင်းမှာစာဝတ်နေရေးလိုအပ်ချက်ပြီးရင်တို့ရဲ့လွန်ကြုံရေးလိုအပ်ချက်ကျမရေးလိုအပ်ချက်တွေထက်မှမှဒီစိတ်ကြမ်းမရေးကနောက်ဆုံးဟိုတို့အတွက်ဆိုရင်နောက်ဆုံးလို့မျိုးဖြစ်တယ်လူတွေတိတ်တတိမထားမိတဲ့ကိစ္စဖြစ်တယ်လူတွေအရန်ဦးစားပေးတဲ့အဆင့်ထက်မှမပါတဲ့ဟာဖြစ်တယ်ပေါ့နော်ဆိုတော့ဒီနေရာမှာကျမတို့ကအကူအညီပေးတယ်ဆိုပေမဲ့လည်းအရန်ကိုကန့်သတ်မှုတွေအများများတယ်ကျမတို့ကစိတ်ကြမ်းမရေးလို့ပြောတဲ့နေရာမှာကျမတို့ဒီနေမကောင်းလို့ဆေးပေးတဲ့ပုံစံမျိုးเนาะဟိုတလားတန်တီငားရက်တန်တီအဲ့လိုမျိုးနဲ့ကျမတို့ဖျက်ချလိုက်လို့မရဘူးစိတ်ကြမ်းမရေးကြတော့လေရေရှည်သွားရတဲ့ဟာမျိုးဖြစ်တယ်ကျမတို့ဓာတ်တွေကတသက်မမတ်နဲ့အချိန်ကြီးကိုဖျက်ချလို့မရတဲ့ပုံမှာသူ့အတွက်ထောက်ပံ့ပေးရတဲ့ကူညီမှုတွေကလည်းပဲကျမတို့ခံမှန်းလို့မရဘူးပေါ့နော်လိုရင်းလိုအပ်တယ်လို့ကျမတို့ဆွဲဆန့်ထားရတဲ့အချိန်မျိုးတွေရှိရယ်ပံ့ပိုးပေးရတဲ့အချိန်မျိုးမှာတစ်ခါတလေကြောက်လို့ရှိရင်ကျမတို့ဒီအဖက်စီတွေအနေနဲ့ဆိုလို့ရှိရင်လည်းခုနကပြောတဲ့လိုမျိုးအခက်အခဲတွေဖြစ်လာတဲ့ဟာမျိုးတွေဖြစ်တယ်နောက်တစ်ခုကကျမတို့ကဒီစိတ်ကြမ်းမရေးအရာပတ်မှုကူညီမှုတွေလုပ်ပြီးဆိုရင်ကျမတို့ပုံမှန်ပြအင်ဒီကေတာတွေ result တွေကကျမတို့ချက်ချင်းပြလို့ရတဲ့ကိစ္စတွေမဟုတ်ဘူးဒါကလူတိတ်အူတယောက်ချင်းစီရဲ့အချိန်နေပုံမှန်မူတူတဲ့ပုံမှန်အဲ့လိုမျိုးပေါ့နော်ခက်ခဲစိန်ခေါ်မှုတွေကအဖက်ဆောင်ကနေပြန်ပြီးတော့မှအကန့်အသတ်ဖြစ်စေတာမျိုးတွေတော့ရှိရယ်သို့တော်လည်းကျမတို့အနေနဲ့ BWU လို့ဆိုလို့ရှိရင်ဒါကျမတို့က awareness ကိစ္စတွေအရန်လုပ်လာတယ်ဘာလို့လဲဆိုတော့ကျမတို့နိုင်ငံကြီးအပြောင်းလဲဖြစ်လာခဲ့ရင်တောင်ပြန်လဲတည်ဆောက်ရင်ကာလရောက်လာရင်တောင်အခုချိန်မှာလူတွေကစိတ်ရည်ကိုပို့ပြီးအာရုံစိုက်နေတဲ့အတွက်အဲ့လိုအပြောင်းလဲဖြစ်လာရင်တောင်တို့ရဲ့ဦးစားပေးစဉ်းစားချက်ဒီ infrastructure လို့ခေါ်တဲ့နော်ဟိုပျက်စီးသွားတဲ့အဆောက်အအုံတွေစေယုံစေကန်းကျောင်းတွေစသဖြင့်ပြန်လဲတည်ဆောက်ရေးပဲဦးစားပေးစဉ်းစားကြလိမ့်မယ်ဆိုတာကတော့ကျမတို့တုံ့တက်ထားမိတာဖြစ်တယ်ဆိုတော့ဒီစိတ်ကြမ်းမာရင်းနဲ့ပတ်သက်လို့ရှိရင်ဒဏ်ရာဒဏ်ချက်တစ်လောက်များနေတဲ့အခြေအနေမျိုးเนาะဒီ၄နှစ်ကျော်ဆိုတာကကျမတို့ဒါဟိုအနည်းဆက်ဆုံးပြောတာကျမတို့နိုင်ငံမှာကလွန်ခဲ့တဲ့နှစ်ပေါင်း60ကလေးကဒီစိတ်ပိုင်းဆိုင်ရာတွေကိုဟိုရင်ထဲမှာတင်ထားပြီးကုစားမှုအခြေအနေမျိုးတွေအခွင့်အရေးတွေမရခဲ့တဲ့သူတွေလည်းအများများရလေเนาะဆိုတော့ဒီစိတ်ဒဏ်ရာတွေကိုကုစားဖို့အတွက်ဆိုတာကျမတို့အများကြီးစူးစမ်းရမယ့်ဟာမျိုးတွေရှိတယ်အများကြီးလုပ်ရမယ့်ဟာတွေရှိတယ်အဲ့ဒီထဲမှာမှပံ့ပိုးမှုပေါ့เนาะဒီလူတွေကိုကျမတို့ကလိုအပ်တဲ့ပြန်ပြီးတော့မှတိဆောက်ရေးလုပ်တဲ့နေရာမှာသူ့နေရာပြန်ပို့ရေးသူ့အိမ်ပြန်တိဆောက်ရေးစသဖြင့်အဲ့ဒါကိုပဲကြည့်လို့မရဘူးပေါ့เนาะသူတို့ရဲ့ဒီရင်ထမ်းမှာတို့ကြုံသွားရတဲ့ trauma တွေတို့ခံစားသွားရတဲ့စိတ်ပိုင်းဆိုင်ရာမလွန်ချုံမှုတွေပြဿနာတွေခုနကခံစားမှုတွေကိုကျမတို့ကုစားပေးဖို့ဆိုရင်ရေရှည်စီမံကိန်းလိုမျိုးဟာကိုကျမတို့စနစ်တကျဒီအချိန်ကလေးကထပ်သွင်းစဉ်းစားပြီးလှုပ်ဆောင်ပေးရမယ်လို့တော့မြင်ပါတယ်ရှင
်ဟိုဒီကတော့ဒီစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့အခုချိန်မှာမကင်တွယ်ဘူးဆိုလို့ရှိရင်တစ်ချိန်เนาะဒီအခုမြန်မာပြည်သူပြည်သားတွေဥတည်ပြီးတော့သွားနေတယ်ငြိမ်းချမ်းပြီးတော့ဟောဟိုခိုင်မာအားကောင်းတဲ့နိုင်ငံတစ်ခုဖြစ်ဖို့ဟိုအတိုင်းဝိုင်းတစ်ခုဖြစ်ဖို့ဆိုတဲ့နေရာမှာဒီစိတ်ကြမ်းမာကြီးပြဿနာတွေယူတာမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ဒါတွေကဟိုဘယ်လောက်ထိနောက်ပိုင်းမှာအဟန့်အတားတွေဖြစ်လာနိုင်မလဲပေါ့နော်ဆိုတော့အခုချိန်မှာဒါကိုကင်တွေဖို့ဘယ်လောက်အရေးကြီးတယ်လို့ဟိုထင်မိလဲမော်ပရီမြောပြောချင်တာရှိပါလား
ဟုတ်ကဲ့ကျေးဇူးပါဆိုတော့အရေးကြီးတယ်ဗျလို့လည်းဆိုလို့ရှိရင်ကျမတို့နိုင်ငံတစ်ခုကိုပြည်နယ်တစ်ခုပေါ့နော်အပြောင်းလဲလိုချင်တယ်ဆိုလို့ရှိရင်တော့အဓိကကျမတို့စိမ့်ကိုဟိုဟာဗာလဲပြုပြည်ပြောင်းလဲထားနိုင်မှကျမတို့ဟိုဟာပေါ့ဥမာမူဝါဒရေးဆွဲရတဲ့အခါပြီးလို့ရှိရင်အများနဲ့စကားပြောတဲ့အခါပူပရောမှာကောင်းမှုတွေအရေးတွေးရှိလာမယ်လို့မြင်တယ်ဗျလို့လည်းဆိုလို့ရှိရင်ကျမတို့အဓိကလူတူချစ်စီရဲ့စိတ်ဟိုငေးချမပေါ့เนาะငေးချရေးပြောတဲ့ခါတော့အရန်အကျေပြတယ်ဆိုပေမဲ့ဟိုလူတူချစ်စီကတကယ်ပฏิပခာကေဝေးပြီးတော့မှဒီမတူညီ क्वे ပြတဲ့အလွာပေါ့ဆိုရင်းနဲ့တဟဆာတာနေနိုင်မှုဆိုတာက တော်လေးခဲ့တယ်ဆိုတော့ဟိုဒီဟာတွေကိုကြိုက်တွေ့ဖြည့်ရှင်းမဲ့ဟာမျိုးတွေကခုနကကျွန်မပြောလိုမျိုးတော်ယူတာယူနေတဲ့အမရှိသေးတဲ့ခါမျိုးတွေမှာကျွန်မတို့ဒီရှင်းနာကမဆိုလို့ရှိရင်တော့ဟိုပြည်နယ်တည်ဆောက်တဲ့ဟာမျိုးပြန်လဲထူထောင်တဲ့ကဏ္ဍထိပါအကျိုးတရားမှုရှိလာနိုင်တယ်ပေါ့ဆိုတော့ခါကျတော့ဒီကာလမှာစပြီးတော့မှဆက်နေတကြဖြစ်အောင်အကောင်းဆုံးကတော့ဘယ်လိုမျိုးလူထုနဲ့အ
များလိမ့်မယ်လို့လည်းထင်ပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကိုရှိထားတဲ့အခြေအနေတခုကနေပြီးတော့ကိုနိုင်တဲ့လောက်အခုချိန်တွေကဆလုပ်ဖို့တော့အရေးကြီးတယ်လို့လည်းထင်ပါတယ်။အဲ့ဒါကိုလည်းအားလုံးကဝိုင်းဝန်းထောက်ပြကြတယ်လို့လည်းထင်ပါတယ်။ဆိုတော့ဒီလိုစိတ်ကျန်းမာရေးပြဿနာဆိုတာမျိုးကရေရှည်ဖြစ်ရှင်းကင်တွေရတာဖြစ်တော့အခုကတည်းကကြာဖို့ဟိုအာယုံချပြီးတော့လုတ်သွားမယ်ဆိုလို့ရှိရင်တော့တစ်ချိန်ပြန်လဲတိဆောက်တဲ့အခါမှာလည်းအများကြီးထောက်ခံဖြစ်မယ်လို့ထင်ပါတယ်။ဆိုတော့အခုလိုပါဝင်ဆွေးနွေးပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်။
အခင်ဗျူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်။အခုတော့သုဒ္ဓဆိုလင်အမေရိကန်တခွင်အစည်းအဝေးမှာဒီတစ်ပတ်မှာမူရင်းအမေရိကန်လွတ်လပ်ရေးကြီးညာဇရန်မိတ်တူပွားကိုငွေကြေးဘလောက်နဲ့လေလံဆွဲခဲ့ပါတယ်လေ။တရားမဝင်ကိုလံဘီယာနိုင်ငံသားတွေအမေရိကန်ကပြန်ပို့လိုက်နိုင်တာကြောင့်သူတွေတီတွေကဘယ်လိုသုံးသပ်ပါသလဲ။ကျောင်းဆရာဆရာမတွေနေစရာအိမ်ဘယ်သူကအကူအညီတလဲဆရာတွေကိုကိုအောင်စုစည်းတင်ပြထားပါတယ်ဗျာ။
သူသားအားလုံးဟာတမတ်ချက်တစုံတရာမရှိဘဲဒန်းတူညီမြမွေးဖွားလာကြတာဖြစ်တယ်လို့အမေရိကန်လွတ်လပ်ရေးကြီးညာစာရမ်းမှာအတီလင်းဖော်ပြထားတာပါ။1986ခုနှစ်ကထုတ်ပြန်ခဲ့တဲ့အမေရိကန်လွတ်လပ်ရေးကြီးညာစာရမ်းကနေမိတ်တူပေါင်း200လောက်လဲကူးထားခဲ့တာပါ။အဲ့ဒီထဲကတစ်စောင်ကိုခုအခါနယူးယောက်မှာတွေ့နိုင်ပါတယ်။
This was discovered in a
1982ခုနှစ်မှာထုတ်ဝေခဲ့တဲ့နယူးယောက်ပြည်နယ်ဥပဒေတွဲတွေထဲမှာဒီကြီးညာစာတန်းကိုတွေ့ခဲ့တာပါ18ရာစုတုန်းကအမေရိကန်ကိုထူထောင်တဲ့မျိုးဆက်တွေလက်ထဲကဘူဘွားတစ်စောင်ကို public ပိုင်ဆိုင်မှုအနေနဲ့ဒီတစ်စောင်ပဲရှိပါတယ
် Harvard Tech တို့ရဲ့မှတ်တမ်းတွေအရတော့အမေရိကန်လွတ်လပ်ရေးကြီးညာစာတန်းဘူဘွား26ဆောင်ရှိတာပါအဲ့ဒီထဲကတစ်စောင်တည်းသော public ပိုင်ကြီးညာစာတန်းကိုဇန်နဝါရီ24ရက်နေ့ကဒေါ်လာ2တန်းခွဲနီးပါးနဲ့ရောင်းချခဲ့ပါတယ်လေးနှစ်တိုင်းဇန်နဝါရီလသမရကျန်းသစ္စာကျင်းဆိုပွဲနီးလာချိန်မှာ Christie and Sue by လေးလံခမ်းမမှာအမေရိကန်သမိုင်းကြောင်းနဲ့ပတ်သက်တဲ့ပစ္စည်းတွေကိုလေးလံတင်ရောင်းချလိမ့်ရှိပါတယ်အဲ့ဒီပစ္စည်းတွေထဲမှာ Alaska မြစ်ထားဖောက်လုပ်ပြီးစီးတဲ့အထိမ်းအမှတ်အနေနဲ့သမရ Warren Harding စိုက်သွင်းခဲ့တဲ့ရွှေတစုနဲ့ Shake It Coffee ခရလဲပါဝင်ပါတယ်
The coffee pot
ဒီ coffee ခရက Shake It အစောပိုင်းကပစ္စည်းပါAmerican dollar ရေကာလမတိုင်ခင် 1980 1985 လောက်ကပစ္စည်းပါ
What were the people that lived in America too?
လူငယ်တဲ့နှစ်200 300ဒါမှမဟုတ်နှစ်400လောက်တုန်းကသူတွေရဲ့လူနေမှုပုံသဏ္ဍာန်ကဘယ်လိုလဲဘယ်လိုအသုံးဆောင်တွေသုံးကြသလဲဆိုတာကိုဒီပစ္စည်းတွေကနေပြန်ပြောင်းပြောပြနိုင်ပါတယ်ဒီပစ္စည်းတွေကိုမျက်ဝါးထင်ထင်မြင်ရတာဝမ်းသာပါတယ
်လေးလံပွဲမှာကန်ဝင်စာရေးဆရာ F Scott Fitzgerald နဲ့Honest Hemingway ရဲ့စာအုပ်တွေလည်းပြသထားသလိုရှားပါးတဲ့ Bourbon အကောင်းစားဝိုင်တွေ1893ခုနှစ်ကချီကာဂိုမှာကျင်းပတဲ့ကမ္ဘာ့ကုန်စည်ပြပွဲမှာပြသခဲ့ဘူးတဲ့ငွေရေပစ္စည်းတွေလည်းပါဝင်ပါတယ်ခင်ဗျာ American သမ္မတ Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအရနိုင်ငံတွင်းတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးနေရရင်ပြန်ပို့နေတဲ့အချိန်ထဲမှာဒီမူဝါဒအရနိုင်ငံတွင်းမှသာမကနိုင်ငံတကာမှလည်းလှုပ်လှုပ်ခက်ခက်ဖြစ်နေပါတယ်။နေရရင်ပြန်ပို့သူတွေကိုဂွာတီမာလာကလက်ခံခဲ့ပေမဲ့ကိုလံဘီယာသမ္မတ Gustavo Petro ကပြီးခဲ့တဲ့သတင်းပတ်ကုန်မှာလက်မခံခဲ့တာကြောင့် social media မှာနှစ်ဖက်ကောင်းဆောင်ကြားအပြန်အလှန်ပုတ်ခတ်ပြောဆိုသလိုကုံတွယ်ကွန်တိုးကောက်မယ်ဆိုပြီးတော့လည်းချင်းချောက်ကြပါရယ်။နိုင်ပိုင်းအကြမှာတော့ကိုလံဘီယာသမ္မတကလေရင်လွတ်ပြီးတော့သူ့နိုင်ငံသားတွေကိုဂုဏ်သိက္ခာနဲ့အညီပြန်ခေါ်မယ်လို့သဘောတူလိုက်တာကြောင့်ပြည်ပခအဆုံးသက်သွားပါရယ်။ Trump မှာရွေးကောက်ပွဲကတိကိုတွေကိုအကောင့်ထဲပေါ်သွားမှာဖြစ်ကြောင်းအင်ဗျူရောကပြောပါရယ်။
President Trump is sending a strong message
ကဘာကြီးအတွက်အင်မတန်ပြင်းထန်တဲ့သတင်းစကားပါနေတာပါအမေရိကန်ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်မယ်ဆိုရင်ပြန်ပို့ခံရပါမယ်အဖမ်းခံရပါမယ်တရားစွဲခံရပါမယ်ဒါကြောင့်မလာပါနဲ့
ကိုလံဘီယာဆွေးရကိုယ်စားလှယ်အဖွဲ့လာမယ့်ရက်ပိုင်းအတွင်းဝါရှင်တန်ကိုလာရောက်ဖို့ရှိကြောင်းကိုလံဘီယာနိုင်ငံသားရေးဝန်ကြီးကပြောရတယ်
Seguiremos
recibiendo
ပြန်ပို့ခံရတဲ့ကိုလံဘီယာနိုင်ငံသားအမျိုးသားအမျိုးသမီးတွေကိုနိုင်ငံသားအခွင့်အရေးနဲ့အညီဂုဏ်သိက္ခာရှိစွာဆက်ဆံပြီးလက်ခံသွားမှာပါ
ဒီဖြစ်ပျက်မှာအမေရိကန်ဘက်ကအနိုင်ရလိုက်တယ်လို့တချို့ကသုံးသပ်ပါတယ်တန်တမာရေးလှုပ်ထုံးလုပ်နည်းတွေကိုကျော်လွန်ပြီးတမဟုတ်ချင်းအပြောင်းလဲတွေဖြစ်ကုန်တယ်လို့ဆိုပါတယ်
The way that it came up was
တန်တမာရေးဒါမှမဟုတ်နိုင်ငံသားရေးဝန်ကြီးတွေကြားသိပ်ပြီးညှိနှိုင်းကြတာမျိုးရှိပဲတွေ့တာမှာညဘက်အပြန်လည်ရေးကြတာပါပြီးတော့တစ်ဖက်နဲ့တစ်ဖက်ချင်းချောက်တဲ့အဆင့်ထိရောက်လာပြီးမလိုအပ်ဘဲစိတ်မသက်သာစရာအခြေအနေတွေပေါ်ပေါက်ခဲ့ပါတယ
်တန်တမာဆက်ဆံရေးအရာကိုလံဘီယာနိုင်ငံဟာအမေရိကန်ရဲ့နေတိုးအဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်ပြီးကော်ဖီပန်းနဲ့တခြားပစ္စည်းတွေအမေရိကန်ကိုတင်သွင်းပါတယ်ဒါပေမဲ့ကုတလောမှာမူရစေးထုတ်လုပ်တဲ့ကိုကာထုတ်လုပ်မှုတက်လာတာကြောင့်နှစ်နိုင်ငံမူရစေးဝါတိုက်ဖက်ရေးလုပ်ငန်းတွေထိခိုက်ခဲ့ပါတယ
် Very soon President Trump will have
to ကြာခင်မှာလုံခြုံရေးနဲ့မူရစေးဝါနှင်းနေကိုလံဘီယာနဲ့ပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေအတွက် Trump ဆုံးဖြတ်ဖို့ရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းနှစ်နိုင်ငံကြားဆက်ဆံရေးအဖို့အထစ်တွေရှိလာနိုင်တယ်လို့ထင်ပါတယ
်ကိုလံဘီယာမြို့တော်ဘိုဂိုတာမှာတော့ပြည်ပခအရှိန်တွေဆက်လက်ရိုက်ခတ်ဆဲပါအမေရိကန်တန်ယုံကကိုလံဘီယာနိုင်ငံသားတွေရဲ့ဗီဇာရချင်းကိုပယ်ဖြတ်ထားပါတယ်ခင်ဗျာဆန်ဖရန်စစ္စကိုဘေးအေရီးယားကအထက်တန်းကျောင်းဆရာမလီဇာရက်စကင်ဟာသူ့ရဲ့ကျဉ်ကျက်တဲ့ခန်းကနေဈေးသက်သာတဲ့ဝင်တဲ့အင်အားကိုပြောင်းရွှေ့ပါတယ်။တလကို1500ဒါပေးရတဲ့အင်အားကမှရှုကင်းကောင်းကောင်းလေးမြင်ရတယ်လို့ကျောင်းနဲ့လည်းနီးပါတယ်
I can walk to work so gas.
ကျောင်းကိုလမ်းလျှောက်သွားလို့ရတာကြောင့်ဓာတ်ဆီဈေးကိစ္စကိုလည်းထည့်တွက်เสียမှာတော့ပါဘူး။တခြားအရာတွေအားလုံးထက်လူမှုအတိုင်းအဝိုင်းကိုအကျိုးပြုတာမျိုးပို့ပြီးတော့တန်ဖိုးထားပါလေ
။နေထိုင်ဈေးအကြီးလို့နဲ့ဒေသမှာကုလဈေးနှုန်းနဲ့အိမ်ရဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့လည်းဆန်ဖရန်စစ္စကိုတောင်ဘက်ကကျောင်းတွေရဲ့ကြီးကျယ်အုပ်ချုပ်သူတွေကဆရာဆရာမတွေနဲ့တခြားကျောင်းဝန်ထမ်းတွေအတွက်အင်အားစီမံပေးပါရတယ်။မေလာမှာစတင်ဖွင့်တဲ့လူနေတိုက်ခန်းပေါင်း122ခုမှာတယောက်အိတ်ခန်းကနေ3ယောက်အိတ်ခန်းအထိပါဝင်ပါတယ်
I don't know why they didn't do it sooner.
ရင်းနှုံးကတော့ဘာကြောင့်မလုပ်တာလဲဆိုတာကိုမသိပါဘူး။တခြားကျောင်းတွေလည်းအခုလိုမျိုးလုပ်ဖို့စဉ်းစားသင့်တယ်ထင်ပါတယ်။ဆရာဆရာမတွေကိုတန်ဖိုးထားတယ်ဆိုတာမျိုးအခုလိုပြသသင့်ပါတယ်။အခုလိုပုံစံမျိုးနဲ့ပညာရေးဝန်ထမ်းတွေကိုဆွဲဆောင်သင့်ပါတယ်
။ Samadio KI အတွင်းက Jefferson Union အထက်တန်းကျောင်းနေမြေအတွင်းမှာလည်းကျောင်းဝန်တန်းအင်အားစီစဉ်ပေးပါတယ်။အမေရိကန်တိုင်းငံလုံးမှာဆရာဆရာမမလုံလောက်တဲ့ပြဿနာနဲ့အခန်းငါးကဈေးကြီးတဲ့ပြဿနာတွေရင်ဆိုင်နေရချင်းအတွင်းကျယ်ဝန်းတဲ့မြေနေရာတွေမှာအခုလိုအိမ်ယာစီမံပြီးပညာရေးဝန်ထမ်းတွေစုဆောင်းဖို့ကြိုးစားတာပ
ါ As housing costs rise
အိမ်ဈေးတွေကလည်းတက်လာဆရာအတွင်းကျောင်းတွေမှာလည်းဆရာဆရာမတွေကမလုံလောက်တော့အခုလိုအိမ်ယာတွေစောက်လို့မရဘူးလားဆိုတာပါကျွန်တော်တို့မှာရှိတာမြေနေရာပါ
အမေရိကမှာပညာရေးဝန်ထမ်းတွေအတွက်အင်အားစီမံပေးတဲ့အလေ့အထမျိုးကတော့တိတ်များများဆဆတွေ့ရလိမ့်မရှိပါဘူး။ဒါပေမဲ့လည်းဝန်ထမ်းအင်အားမျိုးဖန်တီးပေးမယ်ဆိုရင်တော့ဆရာဆရာမတွေဟာသူတို့လုပ်ငန်းခွင်ကျောင်းတွေနဲ့နေရာမှာနေနိုင်ပြီးကျောင်းသူကျောင်းသားမိဘတွေနဲ့ပါပိုထိတွေ့ဆက်ဆံနိုင်ပြီးနှစ်ဖက်လုံးအတွက်ပိုအကျိုးရှိစေမှာပါ
you know we've had significant turnover of staff
ဒီနှစ်ပိုင်းတွေမှာနှစ်စဉ်ဝန်ထမ်းအဝင်ထွက်ဥယျာဉ်25ရာခိုင်နှုန်းလောက်ရှိပါတယ်အခုလိုမျိုးလုံးနိုင်နေဆိုရင်တော့ဆရာဆရာမတွေတခြားဝန်ထမ်းတွေကိုဆွဲဆောင်နိုင်မယ်ထင်ပါတယ
်ဒီဒေသကလစာနှုန်းကနေပါလုံးနဲ့အထက်ပါတာကြောင့်အနီးနားဝန်းကျင်ကပေးတဲ့လစာတွေနဲ့ရှင်မရပါဘူး2022-23ခုနှစ်ပညာသင်နှစ်အတွက်တစ်နှစ်စာ6000လောက်ပဲပေးနိုင်ကြပါတခြားဒေသတွေမှာတော့တစ်နှစ်ကို9000ခွဲ8000နီးပါးပေးနေကြတာပါဒီလိုအချိန်မှာပဲပညာရေးဝန်ထမ်းတွေအတွက်အင်အားဖန်တီးပေးတာကြောင့်အသက်ရှူချောင်းရတယ်လို့ဆိုပါတယ်
and that crossed our minds several times
about the area ကနေပြန်ရတော့မလားဆိုပြီးတော့လည်းမကြာခဏစဉ်းစားဖြစ်ပါတယ်အချင်းတော်တော်ကြာကြာကြံ့ရမရဖြစ်ပြီးနောက်ဆုံးမှာတော့ဝန်ထမ်းအင်အားရလိုက်တာပါအ
င်အားရရဲ့အင်ကန်ငါကတော့တယောက်ခန်း1400ကနေ3ယောက်ခန်း2400အထိစားစားရှိပါတယ်တံပိုးနဲ့အင်ရမှာ9နှစ်နေခွင့်ရတော့မှာအင်ဝယ်ဖို့အတွက်ငွေစုနိုင်အောင်ပညာရေးဝန်ထမ်းတွေကိုအခုလိုအထောက်အကူပေးတာလည်းဖြစ်ပါတယ်ခင်ဗျာ
ပြည်အမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။ VOA မနက်ခင်းအစီအစဉ်တင်ကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတော့အသိပ္ပံနဲ့နီးပညာကဏ္ဍအလှည့်ရောက်လာပါပြီ။ကမ္ဘာပေါ်မှာမြေရှားတတ္တုတတိယအများဆုံးထုတ်လုပ်တဲ့မြန်မာနိုင်ငံမှာတန်ဖိုးကြီးတဲ့၄ရက်မြေရှားတတ္တုထွက်ပေမဲ့ဒါရီကိုတရားဝင် 24 ထုတ်လုပ်တာမျိုးမဟုတ်တလို့စနစ်တကျရှားဖွေစူးစမ်းမှုလည်းမလုပ်နိုင်သေးပါဘူး။မြန်မာမြေရှားကိုစနစ်တကျရှားဖွေထုတ်ဖို့ဘယ်လိုလုပ်နိုင်ပါသလဲ။ဩစတြေးလျနိုင်ငံ တတ်တူရှာဖွေတူဖော်၏အကြံပေးဒေါက်တာဦးအောင်မောင်ကိုဒေါက်ကင်မျိုးသက်မေးမြန်းတင်ပြထားပါတယ
်။ဒူမီရှာတတ်တူကမြန်မာနိုင်ငံမှာနေရတော်တော်များများမှာတွေ့နေရတယ်ဆိုတော့ဆိုတော့မေရှာတတ်တူကိုဟိုမိုင်းဖြစ်အောင်တူးဖို့ဒါလာဘယ်လိုရှိပါလဲဆရာ။မေရှာတတ်တူမိုင်းနေဖြစ်လာတော့ဘယ်နေရာတွေမှာလောက်နိုင်လဲ။
ဒီကအဖြစ်တော့ဘုကနာကမူရင်းတတ်ထုတ်တိုင်းနဲ့နှောင်းချဒုတိယအကြိမ်ဖြစ်လာတဲ့ secondary deposit နဲ့ကြည့်မယ်ဆိုရင်ကျွန်တော် secondary deposit ကအင်မတန်လွဲပါတယ်။ဘာဖြစ်လို့လဲဆိုရင်ကြောက်ကြေမွာခြင်းဒီထဲမှာကျွန်တော်တူးရတာအင်မတန်လွဲတယ်။ဥပမာဆိုရင်ဒီ clay deposit ဆိုရင်ကချင်ပြည်နယ်မှာတူးရတာလွယ်တယ်။နောက်ပြီး process လုပ်တာလည်းလွယ်တယ်။ဒါမှမဟုတ်ဟိုအမှန်တိုင်းပြောရရင်တော့စီးမရှိကမ်းမရှိလုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတ်ဝန်းကျင်ပြစီမှုတွေအများကြီးရှိပါတယ်။အဲ့ဒီလိုတထုတိုင်မျိုးကတနင်္လာရီကမ်းမြောင်ဒေသအဲ့ဒီကွန်းနောင်ကဂရနိုက်တွေရှိတဲ့နေရာတွေပေါ့။ရှမ်းပြည်မြောက်ပိုင်းနောက်ပြီးတောင်ပိုင်းအဲ့ဒီလိုနေရာမျိုးတွေမှာဒီလိုချိန်မွာချင်းကြောင့်ဖြစ်ပေါ်လာမဲ့ရေရှားတထုတိုင်မျိုးတွေပေါ်ထွက်လာနိုင်ပါတယ်။နောက်တစ်ခါတန်ပြူအဖြိုက်နဲ့တွဲနေတဲ့ဂရနိုက်တွေပက်ကမာတိုက်တွေအဲ့ဒီခြေတွေမှာလည်းပဲမူရင်းတထုတိုက်တွေကျွန်တော်တို့တန်ပြူအဖြိုက်နဲ့တူးတို့တူတို့နဲ့အတူမြေရှားတတ်ထူတိုက်တယ်ဥမာနောက်လစ်သီယမ်တို့နေယိုပီယမ်တို့အဲ့ဒါတွေကိုပါတွေ့နိုင်ပါတယ်ပြီးတော့ကျွန်တော်ဟိုပေါ့လေပြောသွားတဲ့လစ်သီယမ်ပေါ့လေလစ်သီယမ်မှာကျွန်တော်ဘက်ကမာတိုက်ကိုအဓိကဦးစားပေးပြီးပြောတယ်ခုလည်းပဲမြေရှားတတ်ထူတိုက်ရာဘက်ကမာတိုက်ကတွေ့နိုင်တဲ့ကြောက်ပါပြီးတော့မြန်မာပြည်မှာကံကောင်းသလားတော့မသိဘူးအဲ့လိုကြောက်မျိုးတွေကအင်မတန်များတယ်ဂရန်တိုက်ထဲမှာ rare art ရှိတယ်နောက်တစ်ခုကဘက်ကမာတိုက်ထဲမှာလည်း rare art ရှိတယ်နောက်တစ်ခါကျွန်တော်တို့ဒီမုံရွာဘက်မှာလည်းပဲမုံရွာကောလင်းဝင်းတို့အဲ့ဒီထဲဒီမှာအလားလာရှိတယ်ကျွန်တော်တို့ရှာဖို့လေ့လာဖို့ဒီအများကြီးလိုပါတယ်အဲ့ဒါတွေကိုတော့ cut drop ပေါ့လေမူရင်းကတူးတဲ့ခါမှာတော့ခုကျွန်တော်တို့ဒီမိတို့လိုဟိုပေါ့ဟာမင်းကြီးတို့လိုဒီမူရင်းကြောက်တည်တဲ့မှာတူးရတယ်ဆိုတော့သူကတော့နည်းနည်းလေးပို့ပြမှာခက်မယ်ခုနကကျွန်တော် secondary ရတော့တော်တော်လေးလွဲပါတယ်ဟို weathering ဟို let try to ပါတို့ clay တို့ပါတို့တဲ့မှာတွေ့ရ
မြန်မာနိုင်ငံမှာအခုပေါ့နော်ဟိုတွေ့တဲ့မြေရှားတတူကဟိုလေးတဲ့မြေရှားတတူတွေပေါ့နော်ဆိုတော့မျိုးစားဘယ်နှခုလောက်ဗမာပြည်မှာတွေ့ပါလဲဆရာ
အဓိကအားဖြင့်တော့အဲ့ကချင်ပြည်နယ်မှာတော့အဲ့ Dabrosian နဲ့ဟိုတာပီယန်တွေ့တယ်နောက်ပြီးတချို့နေရာတွေမှာ record အရဆိုရင် monocyte ဆိုတဲ့ light rare element တွေတွေ့ထားတယ်ဒီတောင်ပယ်ပိုင်းတွေမှာအဲ့ beach ဆင်းတွေမှာတွေ့ထားတယ်လို့ဟို record တချို့ article တွေကပြောပါတယ်ပြီးတော့ဒါမျိုးလို့ကျွန်တော်တို့အဲ့ဒီမြန်မာပြည်မှာလိုအပ်တာအသေးစိတ်လေးတာတိုင်းတမှုရှာဖွေမှုတွေကျွန်တော်အများကြီးလိုပါတယ်အထူးသဖြင့်ကျွန်တော်တို့တွေ့ပြီးတော့တူးတယ်ဆိုတဲ့ကချင်ပြည်နယ်နေရာပဲရှိပြီးတော့တပ်ထုတ်ရှင်ဝန်ကြီးဌာနလှုပ်ထားတဲ့နေရာတွေရောကျွန်တော်ပြောတဲ့နေရာတွေမှာပါကျွန်တော်တို့အသေးစိတ်စနစ်တကျအဲဒီပေါ်တမြေရှားတပ်ထုတ်တိုက်ကိုရှာဖွေမှုတွေကျွန်တော်တို့မလုပ်ရသေးပါဘူးဒါတရားအများကြီးလုပ်မယ်ဆိုလို့ရှိရင်မြေရှားတပ်ထုတ်တိုက်တွေကျွန်တော်မတွေ့ရသေးတဲ့တပ်ထုတ်တိုက်အလားအလာတွေကအများကြီးရှိလို့တပ်ထုတ်တိုက်အသစ်တွေပေါ်ထွက်လာလိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပါ
မြန်မာနိုင်ငံမှာမြေရှားတပ်ထုကိုထုတ်ရင်ဘယ်လိုထုတ်ပါမလဲဆရာဒီရှာဖွေရဲ့နီလန်းလေးတွေပြောပြပေးပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြေရှားတပ်ထုရှာဖွေရဲ့နီလန်းတွေမှာကျွန်တော်အဓိကအားဖြင့်သုံးတာတော့ဟိုစားဘူမိဓာတုဗေဒမတက်ဒါကိုကျွန်တော်တို့ဘူမိဗေဒနီလန်းနဲ့တွဲပြီးတော့သုံးကြပါဥပမာကျွန်တော်တင်းတင်းသားကြီးကမ်းမြောင်တီတလျှောက်တော့ပြီးတော့မှတချို့ဂရနိုက်တွေရှိတဲ့နေရာတွေအဲ့ဒီနေရာတွေကိုတတ်သူရှာဖွေရေလုတော့မယ်ဆိုရှင်အဲ့မှာရှိတဲ့ကြောက်နမူနာတွေကိုယူမယ်ဂရနိုက်တို့မို့ဘက်ကမာတိုက်ကြောက်နမူနာတွေကိုယူမယ်ဒီမြေစည်းလွားနမူနာပေါ့ swing sample တွေယူမယ်နောက်ပြီးတော့မြေချောင်းတွေထဲမှာ swing sediment ဆိုတဲ့အနယ်တွေကိုယူမယ်နောက်ပြီးတော့မှ heavy mineral collection ပေါ့ပါလဲဆိုရှင်အဲ့အနယ်တွေကိုကျင်ပြီးတော့မှ heavy mineral တွေကိုယူမယ်အဲ့လိုယူပြီးတော့မှအဲ့မှာပါဝင်တဲ့ရေရှားသတ္ထုတွေကိုကျွန်တော်စမ်းသပ်မယ်ဒါတွေမကပါဘူးတစ်ချိန်ထဲမှာပဲခုနကကျွန်တော်ခဏခဏပြောခဲ့ပြီးပြီတန်ပြူအဖြိုက်အတင်းတန်စတင်နောက်ပြီးတော့မှလစ်သီယမ်တာလီယမ် TA နောက်ပြီးတော့နိုင်ယိုဘီယမ် NB ဆိုတဲ့သူနဲ့အဆူစိတ်ပေါ့လေပူးတွဲပြီးတော့တွင်းနိုင်တဲ့အဲတတ်ချူတွေကိုပါကျွန်တော်စမ်းသပ်မယ်အဲ့လိုစမ်းသပ်ခြင်းအားဖြင့်ကျွန်တော်တို့ခုအဓိကမြေရှားတတ်ချူတက်ကတာဂက်ဖြစ်တော့မြေရှားတတ်ချူတိုက်ဖြစ်ပေါ်လာနိုင်အတုံးကိုတွေ့ရှိနိုင်တဲ့နေရာတွေကိုကြောက်သေးမှာဖြစ်ဖြစ်အဲ့မှာကျွန်တော်တို့ blazer deposit တွေမှာဖြစ်ဖြစ်နောက်ပြီးတော့မှ beast ဆင်းနေတယ်မှာရှိစီဘယ်နေရာဟာအလားလာအကောင်းဆုံးမြေရှားတတ်ထူတိုက်နေရာဆိုတာကိုတွေ့လာမယ်အ အဲ့ဒါတွေကိုကျွန်တော်တို့ဗုံးပြီးပြတာအရာရေပုံတွေထုတ်မယ်နောက်ပြီးတော့မှအဲ့မှာပါဝင်တဲ့တွန်းချွက်တွေကို analyze လုပ်မယ်နောက်ပြီးတော့ကြောင်းမျိုးစားတွေကိုခွဲမယ်ခွဲပြီးတော့မှကျွန်တော်တို့အလားလာအကောင်းဆုံးနေရာတွေကိုရွေးချယ်ပြီးတော့မှအဲ့မှာအသေးစိတ်ရှာဖွေမှုတွေပြုလုပ်ဖို့လိုပါတယ်ဒါတည်းမကပါဘူးကျွန်တော်ခုနကမကြမ်းကြပြောခဲ့တဲ့မြန်မာပြည်တနင်္သာရီကမ်းမြောင်တစ်လျှောက်မှာရှိတဲ့လမ်းပြူအပြိုင်နဲ့မိုင်းတွေတချို့ကတော့ဂျိုင်းမာလီပေါ့လေဟိုမူရင်းထဲမှာဟိုကြောက်ထဲမှာတူးတဲ့ဟာတွေအဲ့ဒါမော်ချီတို့လို့ကျွန်တော်တို့ဟာမြင့်ကြီးတို့လို့တချို့ကတော့မြေစီတော်ပလေးစားဒီပိုဇစ်တွေအများကြီးရှိပါတယ်ရာနဲ့ချီရောရှိပါအဲ့ဒီဟာတွေကိုလည်းပဲကျွန်တော်အသေးစိတ်သူတို့ရန်နေပေါ့လောက်ထားတဲ့ damp လောက်ထားတဲ့ mind damp တွေကိုကျွန်တော်တို့ခုန element တွေကို analyze လုပ်ခြင်းအပြင်မြုပ်ကွယ်နေတဲ့ဒီမြေရှားသတ္ထုတိုက်တွေလေတရန်ဒီပိုဇစ်တွေနောက်အခြားဟိုစားပေါ့ရှားပါသတ္ထုတွေဟာပေါ်လာလိမ့်မယ်လို့ကျွန်တော်ယူဆ
ဟုတ်ကဲ့။ဆက်မြေရှားသတ္တုကိုအဓိကဘယ်နေရာတွေမှာသုံးပါလဲဆရာ
။အော်မြေရှားသတ္တုတွေကိုဒီနေ့ technology advance ဖြစ်လာတာနဲ့အများ mobile phone တွေမှာသုံးတယ်၊ computer တွေမှာသုံးတယ်၊ PC ကားတွေမှာလည်းသုံးတယ်၊ television တွေမှာလည်းသုံးတယ်၊ long term rechargeable battery တွေမှာလည်းသုံးတယ်။နောက်ပြီးတော့မှဒီ magnet ပေါ့လေ immense very strong magnet လုပ်ငန်းတွေမှာသုံးတယ်။နောက်တစ်ခါကျွန်တော်တို့ရေနံ refining industry မှာလည်းသုံးတယ်။ကျွေးတဲ့မြေတွေနဲ့ဖန်လုံမှန်လုပ်ငန်းတွေမှာသုံးတာကိုကျွေးရပြီးတော့နောက်တစ်ခါကျွန်တော်တို့ medical imaging လို့ခေါ်တဲ့ MRI တို့ CT scan တို့အဲ့ဒီနေရာတွေမှာလည်းသုံးတယ်နောက်တစ်ခုကထူးထူးခြားခြားသုံးတဲ့ဟာကmetal alloy ပေါ့လေနောက်ကဒီ defense ဒီကာကွယ်ရေးစစ်ရေးအဲ့ညာမှာသုံးတယ်သူကပါတယ်ဆို radar detection လုပ်တဲ့အခါမှာသုံးတယ်နောက်ပြီးတော့ဒီပင်လယ်အောက်မှာရှိတဲ့ object ကိုရှာတဲ့အခါ sonar detectionအဲ့ဒါနောက်တစ်ခုသုံးတယ်နော်လေဆာပေါ့ဒီတော့တက်ကက်တွေကိုခံမှန်းတဲ့နေရာမှာအဲ့စစ်ဖက်ဆိုင်ရာကာကွယ်ရေးခောက်လန်းရေးအဲ့ဒီဒီမှာလေးတွန်းတွန်းကျယ်ကျယ်သုံးတာကိုကျွန်တော်တွေ့ရပါ
တယ်တက်တက်တူရှာဖွေတူဖို့ရေးအကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ရေရှားသတ္တုတသတ္တုတူဖို့ရေလုပ်ငန်းတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဒေါက်ကင်မျိုးသက်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားတဲ့သတင်းလွှာတွေကိုပေးပို့လိုရဲဆိုရင်တော့ကျွန်တော်တို့ဆီကိုစာရေးသားမယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။ဝါရှင်တန်ဒီစီနောက်မှာဒီစစ်ဂျက်လေယာဉ်နဲ့စစ်သုံးရဟတ်ယာဉ်တို့ဗိုလ်ရုံးညားတိုက်မိပြီးတော့ပိုတိုမက်မြစ်ထဲကိုပြတ်ကျခဲ့တဲ့နေရာကနေအလောင်း40ကျော်ပြန်လည်ဆေးယူနိုင်ပြီလို့ DC မီးသတ်နဲ့အရေးပေါ်ဌာနအရာရှိတွေကတောက်ကြနေမှာပြောပါတယ်ဒီဖြစ်စဉ်မှာလူပေါင်း69ယောက်သေဆုံးခဲ့ရတာဖြစ်ပြီးဖို့ဆောင်ရေးဆိုင်ရာလုံခြုံရေးဘုတ်အဖွဲ့ NTSB ကဦးဆောင်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတာပါကြာသပတေးနေ့ညပိုင်းမှာအမေရိကန်လေကြောင်းလိုင်းနဲ့ Jet လေယာဉ်ရဲ့ Black Box ကိုပြန်နှံ့မှုအချက်အလက်မှတ်တမ်းနဲ့လေယာဉ်မောင်းကန်းကအတန်ဖန်းဆက်ကိုရရှိထားပြီဖြစ်ကြောင်း NTSB ကသတင်းထုတ်ပြန်သလိုအချက်အလက်တွေကိုစစ်ဆင်းနေပြီဖြစ်ကြောင်းလည်းပြောပါရယ်သမ္မတဒိုနယ်ထရန့်ဟာကနေဒါမက္ကဆီကိုတို့ကတင်ပို့လာတဲ့ကုန်ပစ္စည်းတွေအတွက်အခွန်25ရာခိုင်နှုန်းကောက်ခံမှာဖြစ်တယ်လို့တရုတ်ကလာတဲ့ကုန်ပစ္စည်းတွေပေါ်မှာအခွန်10ရာခိုင်နှုန်းကောက်ခံမှာဖြစ်ပြီးဒါစနေနေ့မှာစတင်အကျိုးသက်ရောက်မှာဖြစ်ကြောင်းသမရအင်ဗျူတော်ကတောက်ကြနေမှာထုတ်ပြန်ပါတယ်။အမေရိကန်စားသုံးသူတွေအတွက်ကုန်စည်နှုန်းတွေထိုးတက်လာနိုင်တဲ့အခုလိုအခွန်ကောက်ခံမှုအတွက်ဖြေလျှော့မှုတစ်စုံတရာခြားထားပေးဖို့ရှိမရှိကိုတော့ထုတ်မပြောသေးပါဘူး။ဂါဇာအပြည့်အဝသဘောတူညီချက်အရအစ္စရေးနဲ့ဟားမတ်စ်တွေကြားအကျဉ်းသားလဲလှယ်ရေးအစီအစဉ်သဒ္ဒုထအတုပ်ဖြစ်တဲ့ဟားမတ်စ်တွေဘက်ကဒဇာဂန်3ဦးနဲ့အစ္စရေးဘက်ကပါလက်စတိုင်းအကျဉ်းသား90ကိုစနေနေ့မှာထပ်လွှတ်ပေးမယ်လို့ Hamas ကရောအစ္စရေးကပါအတည်ပြုပါတယ်ခင်ဗျာ။နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအစီအစဉ်လေးဖြစ်မြောက်ဖို့အတွက်ထုတ်လွှတ်ရေးမှုကတော့ Mac Computer ထွေးဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA မနက်ခင်းအစီအစဉ်လေးကိုမနက်6နာရီနေ့9နာရီအထိ Jorus Long အပြင် VOA ရဲ့ website, Facebook, YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။ VOA ချစ်မိတ်ဆွေအားလုံးဘေးကင်းလုံခြုံကြပါစေ။အားစင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝဲအောင်ပါခင်ဗျာ။